Welcome to the Voice of America in Burmese.
အကြမ်းမာတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Line Meter 192532အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟားမတ်စ်ရဲ့ထိတ်တန့်လက်နက်ထုတ်လုပ်သူတဦးကိုအစ္စရေးတပ်ကတုတ်တင်ခဲ့ပါတယ်အမေရိကန်ရဲ့အစ္စရေးကိုအကူအညီပေးဖို့အတွက်ရေးဆွဲထားတဲ့ဥပဒေချမ်းကိုအတည်ပြုဖို့အတွက်အကြက်တဲနဲ့ကြုံတွေ့နေရပါတယ်အမေရိကန်ရဲ့ပြည်내ရွေးကောက်ပွဲတွေမှာဒီမိုကရက်တွေကနေရာအများပြားမှာအနိုင်ရနေပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်ဒေသစခန်းသိန်းတိုက်ပွဲတွေဆက်ပြင်းထန်နေရမှာ TNL တအန်းတက်ပြောခွင့်ရက
မတူဒီလိုစစ်စခန်းနဲ့ရဲစခန်းကိုကျွန်တော်ဝင်ရောက်ရှင်းလင်းတိုက်ပတ်နေတာတော့ဒီ5 6ရက်လောက်ရှိဒီမြို့ထဲမှာတော့ကျွန်တော်ဝင်နိုင်ဘောတော့
ဒီရှမ်းမြောက်တစ်တုံညာနှစ်ခုစစ်စင်ရဲ့နှစ်ပတ်ခန့်အကြာမှာKNE ဒေတာကလည်း1139စစ်စင်ရေးစတင်လိုက်ပါပြီ။နောက်ဒီရှမ်းမြောက်တိုက်ပွဲတွေပိတ်မိနေတဲ့ထိုင်း160ကျော်ကိုကယ်တင်နိုင်မယ်လို့ထိုင်းဒီရဲချုပ်ကပြောလိုက်ပါတယ်။အခုလိုသတင်းလွှာတယ်ပြီးမှတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်။နောက်မခင်လေးရဲ့ Gen Z နောက်ကိုရနေအားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမြန်မာရောနိုင်ငံတကာသတင်းတွေကိုပါမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ။
ကာဇာမှာရှိတဲ့စစ်သွေးကြွအုပ်စုကိုပြင်မှတ်ထားပြီးလေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကိုလုပ်နေစင်မှာပဲဟားမတ်စ်ကထိတ်တန့်လက်နက်ထုတ်လုပ်သူတဦးကိုအစ္စရေးစစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့ဒီနေ့ပဲပြောပါရယ်စစ်စင်ရေးအတွင်းမှာပါလက်စတိုင်းအရက်သားအများအပြားဟာကာဇာကမ်းမြောင်တောင်ပိုင်းကိုထွက်ပြေးလာကြတယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောသလိုနောက်ပိုင်းရောက်လာသူတွေကိုနေရာချထားဖို့အတွက်လည်းအခက်အခဲတွေရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါရယ်လူသားချင်းစာနာထောက်ထားမှုညှိနှိုင်းဆိုင်ရာကုလသမဂ္ဂရုံးကတော့အင်္ဂါနေ့ကခံမှန်းကြီးလူပေါင်း1000ခွဲလောက်ထွက်ပြေးခဲ့ရပြီးအရင်နေ့တွေကထက်3ဆပိုများတယ်လို့ပြောပါရယ်ကာဇာကမ်းမြောင်ဒေသမှာနေထိုင်သူ1.3 သန်းရဲ့3-2ပုံခန့်ဟာအိုးမဲ့အိမ်မဲ့ဖြစ်နေကြရပြီးတန့်ရှင်းတဲ့ရေနဲ့လောင်စာဆီပြက်လက်မှုတွေကိုလည်းရင်ဆိုင်နေရတာပါ။အောက်တိုဘာ9ရက်နေ့ကဟားမတ်စ်ရဲ့တိုက်ခိုက်မှုကြောင့်အစ္စရေးမှာလူ1400ကျော်သေဆုံးခဲ့ရပြီးအများစုကတော့အရက်သားတွေဖြစ်တယ်လို့လူပေါင်း240ခန့်ကိုလည်းတစားကန်ဖြစ်ဖမ်းဆီးထားပါတယ်။ဂါဇာမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း1500ကျော်သေဆုံးခဲ့ပြီး3-2ပုံဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါရရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ G7 CYNRG 9နိုင်ငံအနေနဲ့ Israel Hamas အပေါ်ပုံရိပ်တည်ချက်ထုတ်ပြန်လိုက်တယ်လို့ပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ CYNRG 9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကထိတ်တန့်သံတမန်တွေ Israel နဲ့ Hamas စစ်ပွဲအပေါ်ရိပ်တည်ချက်သဘောထားတစ်ချက်ကိုဒီနေ့မှပဲတင်ကြီးတင်ညွတ်ထဲထုတ်ပြန်လိုက်တာပါ။ Hamas အပေါ်ပြစ်တင်ရှုံချပြီး Israel ရဲ့ခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံခဲ့ကြကဂါဇာဒေသကအရသားတွေအတွက်အကူအညီတွေအများဆုံးပေးနေအောင်ယာယီပြစ်ခတ်ရဆဲဖို့လည်းတိုက်တွန်းခဲ့ကြတယ်လို့ဝန်ကြီးဘလင်ကန်ကအခုလိုပြောပါတယ်ဟုတ်ကဲ့ဝန်ကြီးဘလင်ကန်အနေနဲ့ပြောသွားတာကတော့ပါလက်စတိုင်းအရသားတွေကိုကာကွယ်ဖို့လူသားချင်းစာနာမှုအကူအညီတွေပုံမှန်ပေးပို့မှုတွေအရှိန်မြှင့်နိုင်ဖို့နဲ့အမေရိကန်တွေနဲ့တခြားနိုင်ငံသားတွေထွက်ခွာခွင့်ရဖို့တစ်စကံတွေလွတ်မြောက်ရေးရည်မှန်းချက်တွေအတွက်လူသားချင်းစာနာမှုနဲ့ယာယီပြစ်ခတ်ရဆဲရေးကအထောက်အကူဖြစ်စေလိမ့်မယ်လို့အားလုံးကသဘောတူထားကြကြောင်းဝန်ကြီးဘလင်ကန်ကဂျပန်နိုင်ငံတိုကျိုမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။နှစ်ရက်ကြာအထိ G7 CWP ထုတ်ပြန်ချက်မှာအစ္စရေးပေါ်ဟားမတ်စ်တိုက်ခိုက်မှုနဲ့ပတ်သက်လို့အပြင်းထန်ရှုတ်ချခဲ့ကြပြီးဝိုင်းရံပိတ်ဆို့ထားရတဲ့ဂါဇာဒေသမှာပါလက်စတိုင်းရဲသားတွေကိုကူညီနေအောင်အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာကိုလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့ကာလာဒိုအစိုးရရန်ပုံငွေဥပဒေချမ်းဟာနိုဝင်ဘာ18ရက်မတိုင်ခင်သက်တမ်းကုန်မှာဖြစ်ပေမဲ့ အစ္စရေးကိုအမေရိကန်အကူအညီပေးရတဲ့လုံခြုံရေးကိစ္စရပ်တွေမှာဒေါ်လာဘီလီယံပေါင်းများစွာသုံးစွဲခွင့်သဘောတူညီမှုရဖို့တွေကတော့နှောင့်နှေးလျက်ရှိနေပါတယ်။တလကျော်ကြာကြာမြင့်နေပြီဖြစ်တဲ့အစ္စရေးဟာမတ်စစ်ပွဲမှာအစ္စရေးဘက်ကိုအကူအညီပေးရတဲ့ဒီမိုကရက်တွေရောရီပက်ဘလစ်ကန်တွေကပါသဘောတူထားပြီးမဲ့လက်တွေမှာတော့အကူအညီပေးကိစ္စတွေကရှေ့ဆက်မြတ်ဖြစ်နေတာပါ။အရင်ဘက်ကရီပက်ဘလစ်ကန်အများစုရှိတဲ့အောက်လွှတ်တော်ကအစ္စရေးရဲ့လေကြောင်းနဲ့ဒုံးကျည်ကာကွယ်စနစ်တွေအတွက်ရန်ပုံငွေဒေါ်လာ 13.6 ဘီလီယံပေးဖို့ဥပဒေကြမ်းကိုခွင့်ပြုထားပြီးမဲ့ဒီမိုကရက်အများစုရှိတဲ့စီနေလွတ်တော်ကသဘောမတူတဲ့အတွက်လည်းဖြစ်ပါတယ်။ဒီဥပဒေကြမ်းဟာအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ရဲ့ဦးဆောင်မှုအောက်မှာအစ္စရေးအတွက်ပထမဆုံးထုတ်တဲ့ဥပဒေကြမ်းလည်းဖြစ်ပါတယ်။ဒီဥပဒေကြမ်းဟာအရေးတကြီးလိုအပ်နေတဲ့အရာပါလို့လည်းဂျွန်ဆန်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ်။အောက်လွှတ်တော်မှာရှိတဲ့ဒီမိုကရက်အများစုကလည်းအစ္စရေးကိုအကူအညီပေးဖို့ထောက်ခံကြပြီးမဲ့ IRS အခွန်ဌာနရဲ့အသုံးစိဖြတ်တောက်မှုကိုကန့်ကွက်တဲ့အနေနဲ့ဒီဥပဒေကြမ်းကိုထောက်ခံမှုမလုပ်ခဲ့တာလည်းဖြစ်ပါတယ်ရှင်။
ယူကရိန်းရဲ့ဥရောပသမ္မဂ EU အဖွဲ့ဝင်လျှောက်ထားချက်ကိုအဖွဲ့ဝင်နိုင်ငံတွေဆွေးနွေးဖို့ဥရောပကော်မရှင်ဘက်ကလက်ခံလိုက်ပါပြီ။အဖွဲ့ဝင်ဖြစ်ခွင့်ရဖို့လျှောက်ထားတဲ့မော်လ်ဒိုဗာနိုင်ငံကိုလည်းအလားတူတရားဝင်ထက်သွင်းဆွေးနွေးဖို့နဲ့ဂျော်ဂျီယာနိုင်ငံကိုတော့လျှောက်ထားခွင့်ရနိုင်ငံအဖြစ်လက်ခံလိုက်ပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောလိုက်တာပါ။ဒါကိုယူကရိန်းနဲ့မော်လ်ဒိုဗာနိုင်ငံတို့ရဲ့ EU အဖွဲ့ဝင်လျှောက်ထားချက်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းဖို့ထောက်ခံလိုက်တဲ့သမိုင်းဝင်နေ့တစ်နေ့အဖြစ်လဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယွန်ကဆက်ပြောခဲ့ပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတော့ယူကရိန်းနိုင်ငံ EU ဖွဲ့ဝင်နိုင်ငံတနင်္ဂနွေဖြစ်စေရမယ်လို့မနေ့ကပဲပြောဆိုထားပါတယ်။အဖွဲ့ဝင်ဖြစ်ခွင့်ရဖို့ယူကရိန်းရဲ့လျှောက်ထားချက်ကိုပြီးခဲ့တဲ့နှစ်ဇွန်လမှာ EU ကလက်ခံခဲ့တာဖြစ်ပြီးအာဂရီလိုက်စားမှုတွေကြေကြေပြတ်ပြတ်ပေါ်ပေါက်နေတာတရားရေးလုပ်ငန်းတွေမှာပြည်ပြင်ပြောင်းလဲဖို့လိုအပ်နေတာတွေအပါအဝင်အဖွဲ့ဝင်ဖြစ်လက်ခံဖို့လိုအပ်ချက်အတော်များများကို EU ကသတ်မှတ်ထားပါတယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲ့စံသတ်မှတ်ချက်တွေနဲ့ကိုက်ညီအောင်လုပ်စရာတွေရှိသေးဖြစ်ကြောင်းယူကရိန်းသမ္မတကလည်းအသိမှတ်ပြုလက်ခံထားပါတယ်ဥရောပကော်မရှင်ရဲ့ထောက်ခံချက်ကိုအတည်ပြုသင့်မသင့်လာမယ့်ဒီဇင်ဘာ14ရက်နဲ့15ရက်နေ့တွေကြာရင် Brussels မြို့မှာကျင်းပမယ့်ထိပ်သီးအစည်းအဝေးမှာ EU ခေါင်းဆောင်တွေဆွေးနွေးဆုံးဖြတ်ဖို့လည်းစီစဉ်ထားကြပါတယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်သမ္မတရွေးကောက်ပွဲကျင်းပဖို့တစ်နှစ်သာလိုတော့တဲ့အမေရိကန်ပြည်ထောင်စုမှာမနေ့ကနိုဝင်ဘာ9ရက်နေ့မှာကျင်းပတဲ့ပြည်내ရွေးကောက်ပွဲတွေမှာဒီမိုကရက်တွေနဲ့တရားဝင်ကိုယ်ဝင်ဖျက်ချခွင့်အတွက်လှုံ့ဆော်သူတွေကပြည်내အများအပြားမှာဆက်တိုက်နိုင်ရရှိနေပါတယ်။အိုဟိုင်းယိုပြည်နယ်မှာတော့ကိုယ်ဝင်ဖျက်ချခွင့်နဲ့မျိုးပွားမှုဆိုင်ရာကျန်းမာရေးစောင့်ရှောက်မှုပုံစံတွေရရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်ချက်တရက်ကိုလည်းအတည်ပြုနိုင်ခဲ့ပါတယ်။အိုဟိုင်းယိုပြည်နယ်ဟာကိုယ်ဝင်ဖျက်ချခွင့်ကိုတားမြစ်ထားတဲ့ပြည်နယ်တွေကတစ်ခုလည်းဖြစ်ပါတယ်။အိုဟိုင်းယိုပြည်နယ်မတိုင်ခင်ကတော့ကယ်လီဖိုးနီးယား၊ကန်ဆက်၊ကန်တက်ကီမီချီဂန်မွန်တာနာနဲ့ဗာမော့အပါအဝင်အခြားပြည်နယ်အများအပြားမှာကိုယ်ဝင်ဖျက်ချခွင့်ကိုတားမြစ်ဖို့မနှစ်ခရေကစတင်လှုပ်ဆောင်ခဲ့ကြတာပါ။ခန်တက်ကီပြည်နယ်မှာတော့ဒီမိုကရက်ပါတီကပြည်နယ်အုပ်ချုပ်ရေးမှူးအန်တီဘီရှီယာကပြန်လည်ရွေးကောက်ခံရပြီးတော့မစ္စစ်ပီပြည်နယ်မှာတော့ရီပက်ဘလစ်ကန်ပြည်နယ်အုပ်ချုပ်ရေးမှူးထေရစ်ကဒီမိုကရက်တစ်တဦးဖြစ်တဲ့ဘရန်ဒန်ပရက်စလီကိုအနိုင်ရရှိခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်မှာတော့ဒီမိုကရက်ပါတီကအထက်နဲ့အောက်လွှတ်တော်နှစ်ရစလုံးမှာအနိုင်ရလိုက်တဲ့အတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူး Glenn Rankin ရဲ့ပြည်နယ်လွှတ်တော်တစ်ခုလုံးကို Republican Party တွေကထိန်းချုပ်လိုက်တဲ့ထိန်းချုပ်လို့တဲ့အစီအစဉ်ကပြတ်သွားခဲ့ရပါတယ်2024ရွေးကောက်ပွဲမှာ American အောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အထက်လွှတ်တော်က33နေရာအတွက်ရေးချွဲသွားမှာလည်းဖြစ်ပါရဲ့ရှင
် American အစိုးရနဲ့ရလဒ်ထွေရေးအစဉ်အဆက်တွေ့ဖို့အသင့်ရှိတယ်လို့တရုတ်ဘက်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုကအစိုးရရရှိအစဉ်အဆက်နဲ့တွေ့ဆုံဖို့တရုတ်နိုင်ငံဘက်ကအစဉ်အသစ်ရှိကြောင်းတရုတ်ဒုသမ္မတဟန်ကျန်းကဒီနေ့ပြောကြားလိုက်တာပါဆာရန်စစ္စကိုမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လာမယ့်သတင်းပတ်တွင်တွေ့ဆုံနိုင်ခြင်းရှိနေတာပါဒါပေမဲ့လည်းဒီလိုတွေ့ဆုံရမှာဖြေရှင်းရမယ့်ပြဿနာတွေရှိနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကလည်းအခုလိုပြောပါတယ်တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေဆန်ဖရန်စစ္စကိုမှာတွေ့ဆုံဖို့ကိစ္စသဘောတူထားပါတယ်။တစ်ချိန်တည်းမှာဒီလိုတွေ့ဆုံရမှာအခြေအနေဖြေရှင်းရမျိုးတွေရှိနေပြီးတရုတ်နိုင်ငံဘက်ကအားလုံးကိုလိုက်လျောဖို့ဆိုရလဲမဖြစ်နိုင်ပါဘူး။ နှစ်နိုင်ငံလုံးအနေနဲ့ဘာလီမှာခေါင်းဆောင်နှုတ်သဘောတူထားခဲ့တာတွေကိုစစ်စစ်မှန်မှန်အကောင့်ထည့်ဖော်ရမှာဖြစ်တယ်လို့အတားအဆီးခက်ခဲတွေကိုကြော်လွှားပြီးရလက်ကောင်းတွေထပ်ပေါ်အောင်သဘောတူညီချက်တွေကိုအကောင့်ထည့်ဖော်လွတ်ဆောင်ဖို့ပါတရုတ်နိုင်ငံကြီးဌာနပြောခွင့်ရဝဝင်ပင်ကပြောသွားခဲ့တာပါတရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာအခုနှစ်ပိုင်းတွေအတွင်းအဆိုးဝါးဆုံးအခြေအနေကိုဆက်ရောက်နေတာဖြစ်ပြီးလူခွင့်ရေးနှစ်နိုင်ငံလုံးချုပ်ရေးကုန်သွယ်ရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့လည်းအခြေအတင်အငင်းပွားနေကြတာပါစင်ကာပူမှာကျင်းပနေတဲ့ဘလုံးဖတ်စီဝိုင်းဖိုရမ်ကိုတက်ရောက်နေတဲ့တရုတ်ဒုသမ္မတဟန်ချန်းကအမေရိကန်နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်မှုအပြင်နှစ်ဦးအကျိုးတူပူးပေါင်းဆောင်ရွက်ဖို့ကိုပါဝိုင်းဖြည့်ရှင်းကြဖို့ပြောထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထက်ချုပ်ဆက်ယုံလုံသားတွေနဲ့လုံခြုံရေးရဲတွေကြားပြိပခဖြစ်ပွားရာကနေဆက်ယုံအလုံသမားဖြစ်တဲ့အမျိုးသမီးတဦးသေဆုံးသွားပြီးလူတော်တော်များများဒဏ်ရာရသွားပါတယ်။လောက်ခလာစာတုံ့ပြန်ပေးဖို့ဒီနေ့မှာဆက်ပြီးတောင်းဆိုဆန္ဒပြရာကနေရုံးရင်းဆန်ခတ်ဖြစ်ပွားခဲ့တာပါ။အထက်ချုပ်ဆက်ယုံလုံသားတွေနဲ့ရဲတွေကြားမှာထိတ်တန့်ရင်ဆိုင်ခဲ့ရပြီးပြိပခတွေဖြစ်လာတာဟာသတင်းတစ်ပတ်ကြာနေပါပြီ။လာစာကို56ရာခိုင်နှုန်းကျော်ဘင်္ဂလားဒေ့ရှ်ငွေဖြစ်တဲ့တာကာ12,500အမေရိကန်ဒေါ်လာအနေနဲ့ဆိုရင်တော့$114အထိဒီဇင်ဘာ1ရက်နေ့ကနေစတင်တိုးမြှင့်ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကအင်္ဂါနေ့မှာပြောဆိုထားတာပါဒါဟာ9နှစ်အတွင်းပထမဆုံးအကြိမ်လစာတိုးတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုလစာတိုးပေးတာကိုလက်မခံသူတွေကတော့ဒါကမြို့တော်အပြင်ဘက်ကအထည်ချုပ်ဆက်ယုံတွေအခြေဆိုင်ရာဂါဇစ်ပါမှာဆန္ဒပြနေတာကိုရဲတွေကရာဘာကြီးတွေရဲယိုဘုံတွေတုံးပြီးလူစုခွဲနှိမ်နင်းနေတာပါဆက်ယုံလုပ်သားတွေဟာလမ်းတွေကိုပိတ်ဆို့ထားပြီးရင်တော်တော်များများကိုဖျက်ဆီးခဲ့တယ်လို့ရဲတွေကိုအုတ်ခဲတွေနဲ့လည်းပစ်ခတ်ခဲ့တယ်လို့ရဲတာဝန်ရှိသူတို့ကပြောပါတယ်
။အော်လိုင်းရာဇဝဲဂိုင်းနဲ့ပတ်သက်တဲ့နေရာရှိသူဂျပန်နိုင်ငံသား25ယောက်ကိုကမ္ဘောဒီးယားနိုင်ငံကဒီနေ့ပဲနှင်ထုတ်လိုက်ပါတယ်။ဂျပန်ဘက်ကအကူအညီတောင်းကြရာအွန်လိုင်းလည်လည်မှုမှာပါဝင်ပတ်သက်နေကြောင်းမသိင်္ဂါသူဒီဂျပန်နိုင်ငံသား25ယောက်ကိုပြီးခဲ့တဲ့စက်တင်ဘာလကဖနွန်ပင်မြို့တော်မှာဖမ်းဆီးခဲ့တယ်လို့ကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးပြောခွင့်ရကီယိုဘန်ထန်ကဆိုပါတယ်ဖန်စီခံရသူတွေဟာဂျပန်နိုင်ငံကလူတွေကိုအထူးကပြစ်မှတ်ထားလိန်ညာနေတာလို့လဲကမ္ဘောဒီးယားရဲတပ်ဖွဲ့ပြောခွင့်ရချက်ဟေခင်းကပြောတာကို AFP သတင်းကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေမှာအခြေစိုက်ပြီးအွန်လိုင်းကနေလိန်လည်နေတဲ့ရာဇဝတ်မှုတွေမှာဂျပန်နိုင်ငံကယာကူဇာဂိုင်းတွေပုံမပါဝင်လာနေတယ်လို့လဲကြွကျင်သူတချို့ကသုံးသပ်ထားပါတယ်ဒေသတွင်းနိုင်ငံတွေကဥပဒေစိုးမိုးမှုအားနည်းနေတဲ့နယ်မြေတွေမှာအထူးအခြေစိုက်ပြီးအွန်လိုင်းကလိန်ညာမှုတွေမှာတရုတ်နိုင်ငံသားအများပြားပြစ်ခံထားပြစ်မှတ်ခံကြောင်းတရုတ်ဆိုရကလည်းပြောထားပါတယ်ခင်ဗျာ VOA American အသံရဲ့နိုဝင်ဘာ10ရက်ဗုဒ္ဓညထေတ္တရသတင်းတွေကိုမက်ခင်လီနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပါမယ်ပထမဆုံးကတော့ရှမ်းမြောက်ဒေသစခန်းသင်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာပါညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်၃ရက်မြောက်နေ့မှာတအောင် TNL နဲ့ပူပေါင်းတပ်တွေကနောင်ချိုမြို့နယ်ကစစ်ကောင်စီကိုဆက်လက်တိုက်ခိုက်နေပြီးဒီရက်ပိုင်းမှာပဲနန်ခမ်းနဲ့မန်တုံမြို့နှစ်မြို့ကိုထပ်မံထိန်းချုပ်လိုက်ပါတယ် MNDA ကိုကန်တပ်ကတော့ဒီနေ့စခန်းတစ်ခုသိမ်းယူကြောင်းနဲ့မဟာမိတ်၃ဘွဲ့ပေါင်းစခန်း130ကျော်သိမ်းယူထားကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်ဒေသကဒီသတင်းတွေကိုကိုစော်ဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ကောင်စီတပ်စခန်းတွေကိုအောက်တိုဘာလ29ရက်နေ့ကစတင်တိုက်ခိုက်ခဲ့ရမှာဒီကနေ့မှာတော့ TNL ကနောင်ချိုမြို့နယ်ရွှေညောင်ပင်ကစစ်ကောင်စီတပ်ကိုတိုက်ခိုက်နေပြီးတပ်စခန်းနဲ့နေရာကိုထိုးစစ်ဆင်နေစေဖြစ်ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို TNL ပြန်ကြားရေးတာဝန်ကဒုဗိုလ်မှူးကြီးတိုက်ကျော်က VOA ကိုအခုလိုပြောပြပါတယ
်ဒီမနေ့မှာတော့နောင်ချိုမြို့နယ်ရွှေညောင်ပင်ကနမ်းမာတော့ဖြစ်ဖြစ်တယ်အဲ့ပမာမလေးကတော့ဒီကုတ်ဖိတ်မှာဖြစ်တယ်ဒီမနေဂျာကရှင်ညောင်ပင်နံပါတ်မှာဖြစ်တယ်ဒီကုတ်ဖိတ်တော့အကုန်လုံးမရှင်းနိုင်ဘူးဒီထိပ်ပိုင်းမှာတော့ကျွန်တော်မြင်ရတယ်ဒီအာစကားဆက်တော့ရှိတယ်အဲ့ပမာတော့နဒီဒရုန်းလေးအာစကားကလည်းအလည်းမကြီးနဲ့ဒီပုံချင်းကိုလက်ပြီးမှတည်ခဏရရရှိတယ်ရုပ်အဖွဲ့နဲ့ဒီမလေး MD1 PDF ပေါ့အပူပေါင်းမှတိုက်တာဖြစ်တယ်
ဒီလာဇန်တရက်နေ့မှာစစ်ကောင်စီတပ်ကပြင်ဦးလင်ကနေတန်ကြက်ကကာ၂စီးစစ်ကား22စီးနဲ့တက်လာတဲ့စစ်ကြောင်းကို TNL နဲ့ MD1 PDF ပူးပေါင်းတပ်ဖွဲ့တွေကကြားပြတ်တိုက်ခတ်ခဲ့တာဖြစ်ပြီးအခုနောင်ချိုမြို့နယ်မှာတိုက်ပွဲစတင်ခဲ့တာပါဒီကနေ့တိုက်ပွဲမှာ80မတက်နိုင်ပဲညောင်မင်းသားမှာတတ်ချထားတဲ့စစ်ကောင်စီစစ်ကြောင်းကိုထပ်မံတိုက်ခတ်နေတာဖြစ်တယ်လို့လည်းပြောပါတယ် TNL တပ်တွေဟာဒီလ6ရက်နေ့မှာနန်းခမ်းတမြို့လုံးကိုထိချုပ်နိုင်ခဲ့ပေမဲ့လောလောဆယ်မှာတော့စစ်ကောင်စီတပ်အခြေပြုရာစကန်းတစ်ကုန်းကိုတော့တင်းယူနိုင်တာမရှိသေးပါဘူး အလားတူပဲမန်တုံမှာလည်းမြို့ကိုသိမ်းယူလိုက်ပေမဲ့စစ်ကောင်စီတပ်ကိုတော့သိမ်းယူနိုင်တာမရှိသေးကြောင်းပြောပါတယ
်။မန်တုံဒီလိုစစ်စခန်းနဲ့ရဲစခန်းကိုကျွန်တော်ဝင်ရောက်ရှင်းလင်းသိမ်းပိုင်နေတာ။ဒီ၅၆ရက်လောက်ပဲရှိပြီ။ဒီမြို့ကမှာတော့ကျွန်တော်ဝင်နိုင်ဘောနော်။ဒီအဲမာမန်တုံတရားတုံးဆက်တက်ရှိတဲ့အဲစခန်းတော့ကျွန်တော်ဝင်ရောက်ပြခတာလည်းမရှိသေးဘူး။သိသိရမိတာတော့မရှိသေးဘူး။
ဒီလ6ရက်နေ့အထိစခန်းပေါင်း30ခုကိုတင်းယူထားကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ကိုကန့်ဒေတာဘက်ကဒီကနေ့တိုက်ပွဲအခြေအနေကိုတော့ MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီချဝင်းကအခုလိုပြောပါတယ်
။ဒီနေ့အရောဒီတက်စကန်တစ်ခုလောလောဆယ်အချိန်ကျော်တစ်ခုတော့တင်ပိုက်ထားတာရှိပါတယ်ဗျ။ဒီလို MNDAA နဲ့ AA စုစုပေါင်းတော့155ခုရှိပြီဗျ။ဒီအရောကမှပေါင်းတော့30ကျော်ပြီဆိုတော့ပါရှိပြီဗျ။ဒီစခန်းရတော့ဒီရှမ်းမြောက်ဖက်လာပါပဲ
။လောက်ကင်မြို့မှာတော့ဒီလ9ရက်နေ့ကတိုက်ပွဲဖြစ်ပွားတာရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ MNDAA ပြောရခွင့်ရသူကတော့သတင်းထုတ်ပြန်ဖို့မရှိသေးကြောင်းပြောပါတယ်
။လောက်ကင်အချင်းကြီးတော့အခုရောစေကျွန်တော်ပြောစရာမရှိသေးပါဘူးနော်
။ညီနောင်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရေးစတင်ခဲ့တဲ့နောက်မဟာမိတ်တပ်တွေကချင်းရွှေဟော်ဖောင်းဆိုင်ကျူကုတ်ပန်ဆိုင်နဲ့တိန်ဒီမြို့တွေကိုအလုံးစုံထိန်းချုပ်နိုင်ပြီဖြစ်ကြောင်းလည်းဒီလ2ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ရှမ်းမြောက်ဒေသမှာစခန်းသိမ်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာကိုကိုစုံဝင်းလိုက်ပြောပြခဲ့တာပါ။ဒီရှမ်းမြောက်တစ်တုံညာနှစ်ခုစစ်စင်ရဲ့နှစ်ဖက်ခန့်အကြာမှာအခုတော့ကီအန်ဒီဒေသတစ်တုံညာခုစစ်စင်ရေးစတင်လိုက်တာကိုဆက်ပြောပြပါမယ်။ကီအန်ဒီတော်လိုင်းတပ်ပေါင်းစုတွေကနိုဝင်ဘာ9ရက်နေ့မှာတစ်တစ်သုံးရခုစစ်စင်ရဲကိုစတင်လိုက်ပြီးကရားဒေသခေါ်ကရားလူဒေသခေါ်ကင်းနီပြည်နယ်မက်ဆက်မြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ BGF စခန်း3ခုကိုတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်ဒါဟာရှမ်းပြည်မြောက်ပိုင်းကညီနောင်3ဖွဲ့ဦးဆောင်တဲ့တစ်သုံးရနှစ်ခုစစ်စင်ရဲကိုကျူးစိုးပံ့ပိုးဖို့ဖြစ်ကြောင်းလဲကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်ကိုဝင်းခမ်းမောင်ပြောပြပေးပါအောင်ခင်ဗျာ
မက်ဆက်မြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ BGF တပ်စခန်း3ခုကိုကီအန်ဒီတော်လိုင်းတပ်ပေါင်းစုတွေကတစ်တစ်သုံးချောင်းစစ်စင်ဖော်ဆောင်ပြီးတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ကီအန်ဒီမျိုးသားများကာကွယ်ရေးတပ် KNDF ဗိုလ်ပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုအတည်ပြုပြောဆိုပါတယ
်ဒီနေ့ကတော့ကျွန်တော်တို့မက်ဆဲမြို့နယ်မှာရှိတဲ့တော်လိုင်းတပ်ပေါင်းစုတွေကနေပြီးတော့မှဒီပန်သိန်းပေါ့နော်1104 BGS စခန်းဟောင်းမှာရှိတဲ့စစ်ကောင်စီတပ်တွေကိုဒါဟိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်သူတို့ထိုင်ချထားတဲ့ဒါစခန်း3ခုကိုတင်လိုက်တာဖြစ်ပါတယ်အဲကျွန်တော်တို့ဒီတိုက်ခိုက်မှုမှာကျွန်တော်တို့လက်နေကြီးငယ်ဒါဟို20နီးပါးတင်စီရမိတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒါဟိုပါဘောနော်ဒီလက်နေကြီးတဲ့အုံပြူတာတွေရောရှိပါတယ်ဒါပေမဲ့ဒီလေရင်အုံပြူတာတွေကတော့ဟိုမရှိပါဘူးခင်ဗျာဟုတ
်တိုက်ပွဲအတွင်းမှာတော်လိုင်းအင်အားစုဘက်ကထိခိုက်မှုရှိသလိုစစ်ကောင်စီဘက်ကအယောက်20ထက်မနည်းတေဆုံးခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲအတွင်းလက်နေကြီးပစ်ခတ်မှုတွေအပြင်လေကြောင်းကပါနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိသလိုကြားပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှမ်းပြည်မြောက်ပိုင်းမှာညီနောင်၃ဖွဲ့ရဲ့တစ်တုံညာနှစ်ကိုစစ်စင်စတင်တဲ့တစ်ချိန်တည်းမှာပဲစကိုင်းတိုင်းအပါအဝင်နေရာတော်တော်များများမှာစစ်ကောင်စီကိုတော်လှန်တဲ့အဖွဲ့တွေကအဖက်ဖက်ကိုပိတ်ဆို့ပြီးစစ်စင်ရေးတွေလှုံ့ဆော်လာနေတာဖြစ်ပါတယ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့တစ်တစ်သုံးချောင်းခုစစ်စီရေးကိုအဓိကဖော်ဆောင်ရတဲ့ရည်ရွယ်ချက်ဟာရှမ်းပြည်မြောက်ပိုင်းကညီနောင်သုံးဘွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခုစစ်စီရေးကိုထောက်ခံကြိုဆိုပြီးဝင်းရံကူညီတာဖြစ်တယ်လို့ခုလိုပြောပါတယ
်။ဆက်တဲ့တုံညာခုစစ်စီရေးကတော့ဒီရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဒီ2020ခုစစ်စီရေးကိုဒါဟိုကြိုဆိုထောက်ခံတဲ့ဝင်းရံတဲ့အနေနဲ့ဒီဆက်တဲ့တုံညာခုစစ်စီရေးကိုဒါဂရီနီမှာရှိတဲ့တော်လိုင်းတောက်ပေါင်းစုတွေကဒါပေါ်ဆောင်ဝင်တာဖြစ်ပါတယ်ဗောနော်ဂရီနီပြည်ကလည်းဒါဗောနော်ဒီမဲဆဲမြို့နယ်ကိုဒါတင်ပိုက်နိုင်ခဲ့တဲ့အနေအထားမျိုးရှိတယ်ဒီမဲဆဲမြို့နယ်မှာအခုလက်ရှိဗောနော်စစ်ကောင်စီထပ်ပြီးတော့တပ်ဆွဲထားတဲ့ဒီ BGS ခန်းကိုလည်းဒါဟိုတိုက်ခိုက်ခဲ့တဲ့အနေအထားမျိုးဖြစ်တယ်ဗောနော
်ပြီးခဲ့တဲ့ဇွန်လ13ရက်နေ့တုန်းကမဲဆဲမြို့နယ်မှာစကန်းသိန်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုချိန်ထိဂျိုဂျိုကြားကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါတိုက်ပွဲကြောင့်ဒေသခံအများစုဟာနေဆက်တလျှောက်ကစစ်ဆောင်စခန်းမှာနေထိုင်ကြရသလိုထိုင်းနိုင်ငံဘက်ချမ်းကမဲဟောင်ဆောင်ဒေသမှာတွားရောက်ခိုးလုနေသူတွေလည်းရှိပါတယ်။ဒေသတွေမှာစစ်ကောင်စီကဖုန်းလိုင်းဖြတ်တောက်ထားတာကြောင့်ဆက်သွယ်ရေးလည်းခက်ခဲနေတာပါ။အလားတူဖရူဆိုဒီမော့ဆိုကြားကငွေတောင်တေးရွာမှာလည်းအောက်တိုဘာ31ရက်ကနေနိုဝင်ဘာ6ရက်ထိတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ် KNDF ကတော့ စစ်ကောင်စီတပ်ကစစ်ရင်တန်း40ဝန်းကျင်လောက်လွိုက်ကော်မြို့နယ်ကနေဖရူဆိုမြို့နယ်ဘက်ကိုထိုးစစ်ဆင်ရကမကြသေးခင်ကပဲနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းလဲ VOA ကိုပြောပါတယ်ခင်ဗျာ
။ရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်ဆင်ရနှစ်ဖက်ခန့်အကြား KNY ဒေသတစ်တုံညာခွန်စစ်ဆင်ရစလိုက်တာကိုကိုဝင်းခမ်းမောင်ပြောပြခဲ့တာပါ။အခုတော့ရှမ်းမြောက်မှာပြေးမိနေတဲ့ထိုင်း160ကျော်ကိုကယ်နိုင်မယ်လို့ထိုင်းတူရဲချုပ်ပြောလိုက်တာပါ။မြန်မာနိုင်ငံကိုရောက်နေတဲ့ဒီထိုင်းတူရဲချုပ်ဆူရာချက်ဟက်ပန်ဦးဆောင်တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ DSI အထူးစုံစမ်းစစ်ဆင်အဖွဲ့ပါတဲ့ထိုင်းကိုယ်စားလှယ်အဖွဲ့ဟာမနေ့ကစစ်ကောင်စီတာဝန်ရှိသူတွေနဲ့ရန်ကုန်မှာတွေ့ပြီးမြန်မာနိုင်ငံမှာပြိမ့်မိနေတဲ့ထိုင်းနိုင်ငံသားတွေနေရာပြန်ဖို့ဆွေးနွေးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းလောက်ကိုင်းမှာပြိမ့်မိနေတဲ့ထိုင်းနိုင်ငံသား160ကျော်ကိုဒီရက်ပိုင်းအတွင်းမှာပဲကယ်တင်နိုင်မှာဖြစ်တယ်လို့ထိုင်းတူရဲချုပ်ကပြောပါတယ်။မရေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံသား160ကျော်ကိုကယ်ထုတ်နိုင်ဖို့ရန်ကုန်မြို့ကိုရောက်ရှိနေတဲ့ထိုင်းတူရဲကျုံနဲ့အဖွဲ့ကိုစစ်ကောင်စီဘက်ကလူမှုရေးရာဝန်ကြီးဦးမမောင်တန်းကလက်ခံတွေ့ဆုံခဲ့ပါတယ်။ထိုင်းတူရဲကျုံဆူရချစ်ဟပ်ပန်ကဆွေးနွေးပွဲပြီးမှသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။မြန်မာကောင်းမင်းပြည်ထိုင်းတဲ့ခါမှာမလေးပြည်ကမှထားတာကိုပြော
တယ်။အဓိကဆွေးနွေးတာကတော့ထိုင်းနိုင်ငံသားတွေကိုအစဉ်ပြေချောမောစွာပြီးတော့ပြန်နိုင်ဖို့မြန်မာနိုင်ငံဘက်ကလောက်ဝကလွေမှုကြီးကြပ်ရေးအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ဆွေးနွေးကြတာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေလူမာခိုသမားတွေရဲ့အကူအညီနဲ့ဝင်ရောက်ခဲ့တာကြောင့်မြန်မာလောက်ဝကကဥပဒေအရအေးမြူပဲထိုင်းဘက်ကိုလွှဲပြောင်းပေးဖို့ဖြစ်ပါတယ်။ထိုင်းတူရဲ့ချုပ်ပြောဆိုသွားတာကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်မှုကအစဉ်ပြေစွာလှုပ်ဆောင်နေပြီဖြစ်တာကြောင့်ရှမ်းပြည်နယ်လောက်ကိုင်းဒေသမှာပြိမ့်မိနေတဲ့ထိုင်းနိုင်ငံသားတွေကိုဒီရက်ပိုင်းအတွင်းမှာပြန်လည်ခေါ်ယူလာနိုင်မှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာအခြေစိုက်ထားတဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုတိုက်ဖျက်ဖို့နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ဆိုပြီးအောက်တိုဘာလ28ရက်နေ့ကစလို့ TNLA တအောင်းတပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းဆစ်ဆင်ခဲ့ရမှာရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်လာနေပြီးအဲ့ဒီဒေသမှာစစ်ကောင်စီရဲ့တပ်စခန်းတွေတိုက်ပိုက်ခံနေရပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာပြိမ့်မိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်ဆယ်နိုင်ဖို့အတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်ရှင
်။ရှမ်းမြောက်တိုက်ပွဲတွေပြိမ့်မိနေတဲ့ထိုင်း160ကျော်ကိုကယ်တင်နိုင်မယ်လို့ထိုင်းဘက်ကပြောတာကိုမယိမပြောခဲ့တာပါ။အခုတော့အာဖဂန်နိုင်ငံသားတွေမရှိမဖြစ်ပညာရေးပိုလီဂရမ်ပါပိုလီဂရပါအာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံသားတိုင်းအတွက်ပညာရေးကမရှိမဖြစ်လိုအပ်ချက်လို့ခံယူထားတယ်လို့တာလီဘန်အစိုးရကထပ်လောင်းပြောသွားပါတယ်။တကယ်တမ်းကျတော့မိန်ကလေးအတွက်အလဲတန်းကျောင်းတွေပိတ်ထားတာတစ်နှစ်ကျော်လာပြီးမက်စလာ6ရက်နေ့တက္ကသိုလ်တွေပြန်ဖွင့်တော့လည်းအမျိုးသမီးကျောင်းသူတွေမတက်ရတော့ပါဘူး။အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA Telegraph ဗီဒီယိုမှာတင်ဆက်ထားပါတယ်ခင်ဗျာ။
ပေါ်ရဲ X လူမှုကွန်ရက်စာမျက်နှာမှာဂါဇာစစ်ပွဲစပြီးအောက်တိုဘာ17မှာတင်ထားတဲ့ဗီဒီယိုမှာတော့ဖုန်နဲ့ပေးကြံနေတဲ့ကလေးအမတွေတေးသွားလို့ငိုနေတာတွေ့ရပါတယ်။အဲ့အချိန်မှာဒီဗီဒီယိုကိုလူတန်းဝက်ကြည့်ထားပြီးတော့လူ3000ကျော်စာသွားရေးထားကြပါတယ်။ဒီဗီဒီယိုကိုလူပိုကြည့်အောင်တာလီဘန်တွေကလည်းအမတွေအတွက်ပူဆွေးနေတဲ့ hashtag ဂါဇာကကလေးလေး Israel စစ်သားလားဇီယွန်ယူကန်ဆွဲသူတွေအတွက်ဝါဒဖြန့်ပေးတဲ့အနောက်နိုင်ငံကသတင်းတောက်လားဆိုတာခွဲနိုင်တော့ပါဘူးတယောက်ကတနက်နဲ့လူတွေတက်တယ်နောက်တယောက်ကကလောင်နဲ့လူတက်တယ် #FreeGaza #FreePalestine လို့ရေးထားပါတယ်ဒါအမှားကြီးပါစီးရီးယားကကလေးလေး2014အလက်ပိုမျိုးဘုံကျဲခံရပြီးငိုနေတာကိုဒီဗီဒီယိုမှာရိုက်ထားတာဖြစ်ပါတယ် X လူမှုကွန်ရက်မှာတော့ဒီဗီဒီယိုတင်တော့ဒီနာမည်မဖော်ပြတဲ့အစာမျက်နှာကငိုနာမည် The Taliban Public Relations Department Taliban ပြန်ကြားရေးဌာနဆိုတဲ့နာမည်ကနေပြီးတော့#FreePalestine ပါလက်စတိုင်းလွတ်မြောက်ရေးလို့နာမည်ပြောင်းထားပြီးတော့သူ့ဆိုင်မျက်နှာရင်းမြစ်နာမည်က Taliban PRD Taliban ပြန်ကြားရေးအတူကောက်ပဲရှိနေပါသေးတယ်။စစ်ပွဲဆပြီးနောက်တည့်ရက်အောက်တိုဘာ10မှာတော့ Israel ကိုတိုက်ခိုက်ရေးအတွက် Taliban တပ်တွေ Hamas နဲ့ပူးပေါင်းမှဖြစ်ကြောင်း Jordan, Iran နဲ့ Iraq နိုင်ငံခေါင်းဆောင်တွေကိုအကြောင်းကြားထားပြီးဆိုတဲ့သတင်းမှကိုလည်းသူ့ရဲ့ဆိုင်မျက်နှာမှာဖော်ပြခဲ့ပါတယ်။
အာဖဂန်မှာမရှိမဖြစ်လိုတဲ့ပညာရေးအကြောင်းမယိသနာကျော်ပြောပြခဲ့တာပါအခုတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပြိုင်ဆိုင်မှုပါတောင်အာဖရိကအနေနဲ့အမေရိကန်ဈေးကွက်ကိုအကောက်ခွန်ကင်းလွတ်ခွင့်ရထားတဲ့ကုန်သွယ်ရေးမူဝါဒဟာ 2025မှာကုံဆုံးတော်မှာမို့ဒီမူဝါဒသက်တမ်းတူဖို့တောင်အာဖရိကခေါင်းဆောင်တွေတိုက်တွန်းနေပါတယ်။တောင်အာဖရိကမြို့တော်ဂျိုဟန်နက်စ်ဘတ်မှာပြုလုပ်ခဲ့တဲ့အာဖရိကဆိုင်ရာအမေရိကန်ကုံသွေးမူဝါဒ African Growth and Opportunity at AGOA နှစ်ပတ်လည်ဆွေးနွေးပွဲမှာအမေရိကန်ကုံသွေးကိုယ်စားလှယ်ကက်သရင်းထိုင်ကိုတွေ့ဆုံပြီးတရုတ်နယ်ကုံသွေးပြိုင်ဆိုင်မှုတွေကြောင့်မေးမြန်းပြောဆိုခဲ့တဲ့ Kate Bradlett သတင်းပေးပို့ထားတာကိုကိုစော်မှုကျော်ပြောပြပေးပါဦးခင်ဗျာ
Empire State ကုံသွေးရေး Empire State Trading လို့အမည်ရတဲ့တောင်အာဖရိကကကုမ္ပဏီဟာစားသုံးဖို့ပစ္စည်းတွေနဲ့တည်တီးချောက်တွေတင်ပို့တဲ့ကုမ္ပဏီဖြစ်ပါတယ်လုပ်ငန်းတစ်ခုအနေနဲ့ကြည့်ရင်တော့သိငယ်တယ်လို့ထင်ရပေမဲ့ဒီကုမ္ပဏီမှာအလုပ်လုပ်နေတဲ့ Maxwell Sukasi အပါအဝင်အလုပ်သမားတွေအတွက်တော့အများကြီးတက်ရောက်မှုရှိတဲ့အလုပ်ဖြစ်ပါတယ
်။ Yeah, now I'm working there 15 years and then it's my first job I get it from.
ကျွန်တော်ဒီမှာအလုပ်လုပ်နေတာ15နှစ်ရှိပါပြီ။ဒီ Empire ကုမ္ပဏီကကျွန်တော်ရဲ့ပထမဆုံးအလုပ်ပါ။ကျွန်တော်ကကျေးလက်ကလာတာပါ။အလုပ်ကန်ရှားပါတယ်။
စုကာစီဟာဒီကရတဲ့ဝင်ငွေနဲ့မိသားစု9ယောက်ကိုလှုပ်ကြွေးနေတာပါသူဟာကုန်ပစ္စည်းထုတ်ပိုးတဲ့အလုပ်ကိုလုပ်ရပါတယ်သူတို့ရဲ့ကုန်ပစ္စည်းတွေကိုအကောက်အခွန်ကင်းလွတ်ခွင့်ပေးထားတဲ့ AGOA ကုန်သွယ်ရေးမူဝါဒအောက်မှာအမေရိကန်ပြည်ထောင်စုကိုတင်ပို့တယ်လို့ကဘာအနှံ့ကိုလည်းတင်ပို့ပါတယ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့အာဖရိကစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အခွင့်အလမ်းများဆိုင်ရာမူဝါဒAfrican Growth and Opportunity at AGOA ကိုတက်ကရက်2000ခုနှစ်မှာစတင်တာဖြစ်ပြီးတမတ်ချက်တွေနဲ့ကိုင်းညီတဲ့နိုင်ငံတွေကိုအခွန်ကင်းလွတ်ခွင့်ပေးတဲ့အပြင်အလုပ်အကိုင်ဖန်တီးပေးဖို့အတွက်လုပ်ငန်းတွေကိုချေးငွေတွေလည်းထုတ်ချေးပေးပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့ထုတ်ကုန်ပမာဏဟာအခြားဥရောပနဲ့တရုတ်ကိုတင်ပို့တာနဲ့စာရင်ဈေးကွက်တောင်းဆိုမှုတွေအပေါ်မူတည်ပြီးအတက်အကျရှိပါတယ်Empire Company ရဲ့လုပ်ငန်းရှင်တွေကတူဖြစ်တဲ့ Peter Vinder Wetstorzen ကအခုလိုရှင်းပြပါတယ
်။ The year before the US you know probably took probably 50
ဒီရေမတိုင်ခင်တုန်းက American ပြည်ထောင်စုကကျွန်တော်တို့ထုတ်ကုန်ရဲ့50ရာခိုင်နှုန်း60ရာခိုင်နှုန်းလောက်ကိုဝယ်ယူပါတယ်။ဒါပေမဲ့ဒီနှစ်မှာတော့10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ပဲဝယ်ယူတော့ပါတယ်။တရုတ်က80ရာခိုင်နှုန်းလောက်ဝယ်ယူနေပါတယ်။
ဒီနိုင်ငံတွေနဲ့အလုပ်လုပ်ရမှာကွာခြားမှုတွေရှိတယ်လို့လဲသူကအခုလိုဆက်ပြောပါတယ
် It's completely different cultures to start off
အလုပ်လုပ်ရမှာယဉ်ကျေးမှုအရလုံးဝကွာခြားပါတယ်ငွေပေးချေတဲ့ကိစ္စမှာကအစအကုန်လုံးကွာခြားမှုရှိပါတယ်တရုတ်နဲ့အလုပ်လုပ်ရမှာဆက်ဆံရေးကတိတ်အရေးကြီးပါတယ်အမေရိကန်တွေကတော့လုပ်ငန်းသဘောပုံစံပါတယ်ကိုကဘာလုပ်နိုင်တာရှိမလဲဘလောက်ပေးနိုင်မလဲစသဖြင့်ဆက်ဆံရေးကိစ္စကတော့ပါရပါပဲဒါပေမဲ့ပို့ပြီးတော့အဖြူအမဲပြပြသားသားပို့ရှိပါတယ
်အမေရိကန်နဲ့တရုတ်အကြားအခြားမတူညီမှုတွေရှိပါသေးတယ်တရုတ်ဟာအာဖရိကဆာဟာရာဒေသရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီး2021ခုနှစ်ကမ္ဘာ့ကန်စီးရင်းနေအရာအမေရိကန်ပြည်ထောင်စုဟာတတိယနေရာမှာပဲရှိပါတယ်ဒီနှစ် AGOA အဖွဲ့ဝင်တွေရဲ့ထိပ်သီးအစည်းအဝေးကိုတောင်အာဖရိကမှာကျင်းပပါတယ်ဒီအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်ကုံသွယ်ရေးကိုယ်စားလှယ်ကက်သရင်းတိုင်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အာဖရိကတိုက်ကိုအဓိကဦးစားပေးနေရမှာထားတယ်လို့ပြောဆိုပါတယ
် Yes China's footprint in the global economy
ကမ္ဘာ့စီးပွားရေးမှာတရုတ်ရဲ့ကုံသွယ်ရေးပမာဏကအလွန်ကြီးပါတယ်ဒါကိုကျွန်မတို့သိပါတယ်ကမ္ဘာအနှံ့မှာလည်းဒီကိစ္စတွေကိုပြောဆိုဆွေးနွေးပါတယ်အမေရိကန်ရဲ့မဟာမိတ်အဖြစ်ပူးပေါင်းလှုပ်ဆောင်မှုတွေဟာတခြားသူတွေနဲ့မတူဘူးဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်။ဒါကြောင့်အာဖရိကနဲ့ပူးပေါင်းဆောင်ရွက်မှုကိုကျိုးမြင့်တည်ဆောက်ဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်
။တောင်အာဖရိကသမ္မတဆိုင်ရိုရာမာဖိုဇာကတော့ယင်းဒီမြုပ်နှံမှုတွေနဲ့အလုပ်အကိုင်ဖန်တီးပေးမှုတွေတိုးတက်ကောင်းမွန်လာဖို့အမေရိကန်ရဲ့ AGOA အာဖရိကဆိုင်ရာကုန်သွယ်ရေးမူဝါဒကိုနောက်ထပ်တည်တံ့တိုးဖို့အမေရိကန်လွှတ်တော်ကိုတိုက်တွန်းထားပါတယ်။
တောင်အာဖရိကအခွန်ကင်းလွတ်ခွင့်မူဝါဒသက်တမ်းတူဖို့နဲ့နောက်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပြိုင်ဆိုင်မှုကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းတိုင်နဲ့မေးမြန်းခဲ့တာကိုကိုစော်မှုကျော်ပြောပြခဲ့တာပါအခုတော့ဒီဘော်ရူးညားရဲ့သတင်းပေးပို့ချက်တွေကတော့ဒီမှာပဲပြီးဆုံးသွားခဲ့ပါပြီဒါပေမဲ့မချာခင်ဥကျော်စံတာနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်အပတ်စဉ်ကဏ္ဍဂျန်စီနောက်အားကစားကဏ္ဍစတာတွေဆက်ပြီးတော့လာဖို့ရှိသေးတာမို့တဝါကြီးဆက်နာစဉ်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပင်လျာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့နိုဝင်ဘာ10ရက်ဗုဒ္ဓညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရေဒီယိုကရောရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို line to meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်အခုမကြာခင်ထုတ်လွှင့်ပေးမဲ့ဗုဒ္ဓညရဲ့ဒုတိယပိုင်း나ယူရမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြမှာပါဒီအဆီဇင်တွေမှာတော့ဗိုလ်သူညတိုင်းပြောပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းနောက်အပတ်စဉ်ကဏ္ဍဖြစ်တဲ့မခင်လေးရဲ့ဂျန်စီဒါတော့လူငယ်တွေတဲ့အဆီဇင်ပါနောက်ကိုရနေအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းပါရှမ်းမြောက်တိုက်ပွဲမှသည်ဆိုတဲ့ကောင်းစင်နဲ့ရှေ့ဖြစ်လာမှာကိုသုံးသက်ထားပါတယ်ညီနောင်မဟာမိတ်သုံးဘွဲ့အထူးသဖြင့် MNDA ကိုကန့်တပ်ဖွဲ့ရဲ့ရှမ်းမြောက်မှာထိုးစစ်စတင်ခဲ့တဲ့လက်တလော့ရည်မှန်းချက်ဟာသက်ဆိုင်ရာနယ်မြေတချို့ကိုသိမ်းပိုက်ရေးဖြစ်ပေမဲ့လက်ရှိမှာတော့နိုင်ငံအနှံ့စစ်ကောင်စီစန့်ကျင်တိုက်ပွဲတွေအရှိန်မြင့်လာစေပါတယ်ဥကျော်စံသားကိုမမသစင်အောင်ဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံပါရှင
်မင်္ဂလာပါအမျိုးရှင
်ပြီးခဲ့တဲ့ပတ်တုန်းကကျမတို့ဒီခရက်မသေးတဲ့ရှမ်းမြောက်တိုက်ပွဲဆိုရဲခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြပါတယ်အခုဒီအခြေအနေတွေကဘယ်လောက်ထိကျေပြန့်နေပါပြီလဲဒီခရက်ကဘယ်လောက်ကျေပြန့်နေလို့ပြောလို့ရပါလဲ
ခရက်ကတော့လေရိုက်ခတ်နေပါတယ်တော်လေးကျေပြန့်နေပါတယ်ပထမဆုံးရှမ်းမြောက်ဒေသကိုပြောမယ်ဆိုရင်ရှမ်းမြောက်မှာ MNDA အဖွဲ့နဲ့အပေါင်းအဖွဲ့နှစ်ဖွဲ့ပေါ်လေသူတို့တိုက်ခိုက်ရတဲ့ကြောင့်နေမြေတော်တော်များများကို MNDA တွေကစိန်ထားနိုင်ပြီဖြစ်ပါတယ်သူတို့အရင်ဆုံးရှုံးခဲ့ရတဲ့နေမြေတွေနောက်ပြီးတော့အစိုးရစစ်ခန်းယာနဲ့ချီပြီးတော့စိန်ထားတယ်လို့လည်း MNDA ဘက်ကထုတ်ပြန်ကြေညာချက်ထုတ်ထားတွေ့ရပါတယ်အစစ်ကောင်စီကတော့တချို့ဝန်ခံတယ်ဒါပေမဲ့လောက်တိစိန်ထားတယ်ဆိုတာသူတို့ဝါဒဖြန့်တာဖြစ်တယ်လို့သာပြောပါတယ်ဆိုတော့နှစ်ဖက်ကတော့စစ်ဆိုတာတော့ဟိုဘက်ဒီဘက်အဲ့လိုပြောကြတာပေါ့လေဒါပေမဲ့တချို့ဒေသခံတွေစီကသတင်းဥပမာအဖြစ်ကိုယ်လေးကြသွားပြီလို့လည်းသတင်းတွေထွက်နေပါတယ်သတင်းလာနေမှာပေါ့လေဆိုတော့နောက်အဲ့ဒီဘက်မှာပဲဒီဘာကြောင့်မဲရောဘာလို့ဘက်မှာလဲပဲအစိုးရရုံတွေကပိတ်ထားတယ်ရုံတက်ရရတော့ဘူးဆိုင်မှုတွေကိုဖွက်ထားတယ်သူတို့မျိုးကဖြစ်နေတဲ့ကာထကြတယ်အဲ့ဒီဝန်ထမ်းတွေကလည်းပဲကိုယ့်အိမ်မှာတော့မနေရဘူးလုံခြုံတဲ့နေရာမှာစစ်တပ်တို့ဘာလို့မှသွားပြီးအိမ်နေရဆိုတော့ဒါလည်းအရက်သတင်းတွေအရက်သားတွေပြောတဲ့သတင်းကိုကျွန်တော်တဆင့်ကြားပါတယ်ဆိုတော့ဒါကရှမ်းမြောက်မှာတင်ကျပြတ်နေတဲ့အခြေအနေပါတနိုင်ငံလုံးကိုလည်းအများကြီးခရိုင်ခတ်နေပါလေဒီဟာဒီရှမ်းမြောက်မှာအဲ့လိုဖြစ်တော့ကျန်တဲ့ဒီတော်လန်ရေးအင်အားစုတွေတိုင်းရင်းသား EAO တွေဒါ PDF တွေကလည်းပဲသူတို့ဘက်မှာစစ်ချင်းမြင့်ပြီးတော့စစ်ကောင်စီကိုပို့ပြီးတော့ PRP တိုက်ခိုက်လာကြတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်ဟာသိပ်ပြီးတော့ပြင်းထန်နေတဲ့ခရိုင်ဟာတော်တော်လေးမှုနေတယ်တော်တော်တိထွက်နေတယ်လို့ပြောမှာဖြစ်ပါတယ်
စစ်ကောင်စီဘက်ကတော့ဒီခြေနေတွေပေါ်မှာဆက်ပြီးတော့ဒီထက်ပိုပြီးတော့တီးမခံတော့ဘူး။နောက်ပိုချုံမူကြီးမင်းအောင်လည်းလည်းပြီးခဲ့တဲ့ဘက်ကပြောထားတာထိုးစစ်ဆင်တော့မယ်ပေါ့။အဲ့တော့ထိုးစစ်ဆင်မယ်အလားလာမြင်ရပါပြီလား
။အာကျွန်တော်ပထမဆုံးစဉ်းစားမိတာကဒီထက်ပိုပြီးတီးမခံတော့ဘူးဆိုတော့အစောကထိုးစစ်ဆင်တဲ့အခါသူသီးခံပြီးတော့လက်ပိုက်ကြည့်နေခဲ့သလား။သိစရာပေါ့တကယ်လို့သူအဲ့လိုပြောရုံမှန်ရင်ပေါ့။သူသီးခံနေခဲ့လို့တော့အသိခံလာရတာလား။အစကတည်းကလည်းသူတို့ခုခံတိုက်ခိုက်နေရပဲလူတွေရဲ့လမ်းပေါ်ထွက်ပြီးဆန္ဒပြတာကိုတော့မှစီးမခံမနဲ့ပြစ်ခတ်နှိမ်နှင်းခဲ့တဲ့စစ်တပ်ကဒီသူတို့နယ်မြေကိုဝင်စိတ်နေအောင်စီးခံပြီးကြီးနေခဲ့တယ်ဆိုတော့လုံးဝမဖြစ်နိုင်ဘူးလို့ထင်ပါတယ်ဒါသိလွယ်ကူတဲ့စဉ်းစားချက်ပေါ့လေ very simple logic ပါပဲအဲ့လိုပဲဖြစ်မှာပါဆိုတော့သူတို့ကတော့ပြန်တိုက်မှာပဲပြန်တိုက်ဖို့ဆိုတော့သူတို့ပြောဆံကြပါတယ်ဆိုပြန်တိုက်ဖို့ကတော့သူတို့ပြင်ဆင်မှာပဲသူတို့မှလက်နက်အင်အားရှိတယ်ဒေဂူတိုရာရှာတို့ဆွေးရရထားတယ်ထားပါတော့တိုက်လို့ရဲစိတ်ဓာတ်ကောစီကြသေးရလားသူတို့ဘက်ကရဲဘော်တွေဆိုပြီးတော့လည်းပြောရမှာဖြစ်ပါတယ်တလောတုန်းကပဲအဲဒီဘက်မှာတာဝန်ကျနေတဲ့တိုက်ရင်ကရဲဘော်တွေတော်တော်များများလက်နေတဲ့တကွာဟိုဘက်ကဘက်ပြောင်းသွားတာတွေအများကြီးကြားပါတယ်ဆိုတော့သူတို့လည်းစိတ်ဓာတ်တော်လေးပြက်ပြားနေပုံရပါတယ်နောက်တော့ဖြင့်စစ်တပ်ကရဲဘော်တွေဟာ အမိန်အနာကိုကြောက်လို့တိုက်နေရတာသာဖြစ်တယ် through စိတ်ထဲမှာတိုက်ခင်တဲ့ဆန္ဒပေါ့လေ motive ကတော့သိပြီးတော့ပြင်းပြင်းထန်ထန်မရှိဘူးလို့ဆိုရင်မှတ်မယ်မဟုတ်ပါဘူးဆိုတော့သူတို့ကတော့တမန်ထိုးစစ်စင်မဲ့လောလောဆယ်မှာတော့မတွေ့ရသေးပါဘူးဘယ်ချိန်ထိုးစစ်စင်မလဲဘလောက်ပြန်သိမ်းပိုက်နိုင်မလဲဆိုတာတော့ဟာအတော်လေးမေးခွန်းထောက်ရမယ့်ကိစ္စဖြစ်ပါတယ်
စစ်တပ်ကပြန်ပြီးတော့ထိုးစစ်ဆင်လာရင်ရောနေမြေတွေကိုပြန်ပြီးတော့သိမ့်ပိုက်နိုင်မယ့်အလားအလာရှိပါလား
ပြန်လဲသိမ့်ပိုက်နိုင်မယ့်အခြေအနေတော့မပြောနိုင်ပါဘူးကျန်တဲ့နေရာတွေမှာလဲလောလောဆယ်ကတော့သူတို့ပြန်သိမ့်ပိုက်နိုင်တဲ့အခြေအနေမတွေ့ရသေးပါဘူးပို့ပြီးတော့အင်အားဖြည့်ပြီးတိုက်နိုင်နေဆိုရင်တော့တမျိုးပေါ့လေသူတို့တိုက်လို့စိတ်သိမ့်မရှိဘူးတိုက်မဲ့ရဲဘော်တွေနဲနေတွေထင်ပါတယ်ဒါကြောင့်ဒီနေ့တင်းလာနေမှာပဲကျွန်တော်သတင်းတပုတ်မြန်မာနောက်မှလာတွေ့တယ်ဘူဂျုံမူကြီးမြောင်းနိုင်ကစစ်တပ်ကသူတွေသွားပြီးတော့စာသင်နေမဲ့အချိန်မဟုတ်ဘူးစစ်တပ်ရမယ့်အချိန်အကုန်လုံးစီရန်ထွက်ကြဆိုပြီးတော့ညွန်ကြနေတယ်ဆိုတဲ့သတင်းတပုတ်တွေ့ရပါတယ်ဆိုတော့အဲ့ဒီလည်းမှန်ခဲ့မှဆိုရင်ပေါ့လေသူတို့ဘက်ကတိုက်ခိုက်မဲ့လူတော်တော်နေနေတယ်လို့ယူဆမှာဖြစ်ပါတယ်
တရုတ်လက်ထောက်နိုင်ငံရေးဝန်ကြီးကဒီနိုဝင်ဘာ3ရက်ကနေ5ရက်မြန်မာနိုင်ငံကိုလာပါတယ်ဒီချိန်နေနဲ့ပတ်သက်ပြီးတော့ပေါ့ငင်းငင်းညံ့ညံ့ဆောင်ရွက်ကြဖို့သူတို့ဘက်ကလည်းအားလုံးမှတက်နိုင်သလောက်ပံ့ပိုးကူညီမယ်ဆိုပြီးတော့ပြောပါတယ်တရုတ်အနေနဲ့ကရောဒီကိစ္စမှာဘယ်လောက်ထိဆောင်ရွက်နိုင်မှာမလဲ
စိတ်ပစရာကောင်းပါတယ်တရုတ်ခန့်ကနာကျွန်တော်တို့ပြီးခဲ့တဲ့အပတ်ကလုခဲ့တဲ့အစီအစဉ်မှာကျွန်တော်တို့ကကျွမ်းကျင်သူတို့ကိုကျွန်တော်ညှိပြီးတော့တရုတ်မီးစိမ်းမပြဘဲနဲ့ဒီမဟာမိတ်သုံးဖွဲ့ကတိုက်ချင်းမှတိုက်လိမ့်မယ်မိစိမ်းပြလို့သာတိုက်တာဖြစ်နိုင်တယ်လို့ကျွန်တော်ခံမှန်းပြီးပြောကြခဲ့ပါတယ်ဆိုတော့အခုလည်းပဲတရုတ်ကတော့သူတို့ဘယ်အချိန်မှရက်ချင်တယ်ဆိုတာသူတို့ကစောင့်ကြည့်မှာပေါ့လုံဝရတင်းရက်တန်းချင်တယ်ဆိုတာသူတို့ကိုကန်းကနေမြေကိုလူချင်းတာတွေကိုပြန်ယူပြီးပြီဆိုလို့ရှိရင်တော့အဲဒီလောက်မှရက်တော့စစ်တပ်ဘက်ကအဲ့ဒီနေမြေစိမ်းဖို့လိုရရင်တော့ရက်တော့လို့အဲ့မှာအတင်းခိုင်ကောင်းခိုင်နိုင်ပါတယ်နောက်တပြည်လုံးအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဒီခိုင်တို့ဘာလို့ဘယ်မှာတိုက်ပွဲကျပြန့်လာမယ်ဆိုတရုတ်ရဲ့အကျိုးစီးပွားတွေရှိတယ်သူတို့မီးထားလန်တို့စိတ်ကန်းကိစ္စတွေလုပ်နေတဲ့ကိစ္စတွေဆိုတော့အဲ့ဒီကိစ္စကိုလည်းထိခိုက်အောင်တော့အဲ့ဒီအထိစစ်မြေပြင်ပြန့်နှံ့အောင်သူကအပင်းလိမ့်မယ်မဟုတ်ဘူးထင်ပါတယ်အဲ့ဒီမှာတော့သူဝင်တရင်တာပါမယ်ဆိုတော့အခုတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးအဲ့ဒီကိုရောက်သွားတဲ့အခါမှာလည်းသူကိစ္စကိုရေးထားတာတွေ့ပါတယ် Reuters မှာသူတို့တရုတ်လူမျိုးတယောက်ကတရုတ်ပြည်ဘက်ကိုဘုံထီလို့သိဆုံးသွားတယ်အများကြီးဒဏ်ရတယ်ဆိုတော့ဟုတ်ကဲ့သူကတော့အများကြီးစွန့်ပါတယ်သူတို့ဖော်ပြတာအဲ့ဒီဒေသမှာရှိတဲ့တရုတ်လူမျိုးတွေရဲ့အဆက်အဝင် life and property ညာကိုဖြေဝလုံချောင်းမင်းတို့တောင်းယူပါဆိုတော့စတက်ကိုပြောတယ်နောက်ပြီးတော့ဒီဒေသတည်ငြိမ်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြအောင်လို့ပြောပါတယ်ဒီပူးပေါင်းဆောင်ရွက်ကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်တစုံတရာမတုံ့ပြန်သေးပါဘူးဆိုတော့သူတို့အတတ်နိုင်ဆုံးစူးစမ်းနေလို့သူကပြောပါတယ်စစ်ကောင်စီဘက်နောက်တစ်ချက်ကတော့ဒီဟာကိုလည်းပြေလည်အောင်ပြဿနာကို all parties ပြပောင်းစွာညှိနှိုင်းရပါလို့သူပြောတယ်သူသုံးနှုန်းနဲ့အဆုံးနှုန်းအဲ့တော့ to properly handle the differences difference ကို properly handle လုပ်ပါတစ်ဖက်သုံးနေအင်အားပြပြီးတော့ငါတို့နိုင်တယ်ငါတို့ဘာဘယ်လိုဆိုပြီးတော့မဖြစ်ချင်းနဲ့မှန်မှန်ကန်ကန်ပေါ့လေမြတ်မြတ်တရားဖြစ်အောင်ဆွေးနွေးပါဆိုတဲ့သဘောမျိုးပြောထားပါသူကညှောင်းလုပ်မယ်ဆိုတော့တရုတ်နဲ့သူကစိတ်နှိစက်တဲ့ဖွဲ့စည်းတွေဖြစ်တယ်ဆိုတော့တရုတ်ရဲ့ကင်တွေမှုကဘယ်လိုလဲဆိုတာအထူးအရေးပါပါတယ်စောင့်ကြည့်ရမှာဖြစ်ပါတယ်အဲ့ဒါပဲ
ဒါနဲ့ဒီအချိန်မှာပဲပေါ့ရုရှားသင်္ဘောတွေရောက်လာတာရောတိုက်ဆိုင်မှုလို့ဆိုနိုင်ပါလား
အာကျွန်တော်ဒီကိစ္စကိုဆွေးနွေးနေတယ်အဲ့ဒီခါတရုတ်ဘယ်လိုပတ်သက်နေလဲဆိုတော့ပြောတယ်ပြောရင်ရုရှားသင်္ဘောတွေရောက်နေဆိုတော့လည်းပဲအောက်မှာဖော်ပြသင့်တယ်သတင်းသမားအနေနဲ့ဒီကိစ္စနဲ့ဒီလိုဆက်ဆက်နေပါတယ်ဆိုတော့မပြောဘူးပေါ့လို့လို့တရုတ်ကလို့လို့ဖြန့်ဖြေဖို့ပြောနေတယ်ဘယ်လိုလုပ်နိုင်တဲ့အခြေအနေရှိရဲ့တချိန်တည်းမှာပဲရုရှားစစ်သင်္ဘောတွေကလည်းပဲရောက်နေပြီးတော့ရုရှားရေဓာတ်ဦးစီးချုပ်ကဗိုလ်ချုပ်မီးမန်နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒါပရိသတ်ဆက်ဆက်စဉ်းစားနိုင်ဖို့လောက်ပဲကျွန်တော်ပြောမှာဖြစ်ပါတယ်ဘယ်လိုဖြစ်နိုင်လဲဆိုပြီးတော့ကျွန်တော်ဒီကိစ္စကိုနှီးကုန်းဆွေးယူပြီးတော့ပြောစရာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒါလည်းပဲအရေးကြီးတဲ့ကိစ္စပါတကယ်လို့ကျွန်တော်အမြင်ပြောရင်တော့ရုရှားဝင်မှာကိုရုရှားတကယ်လို့ဒီကိစ္စမှာပါဝင်လာတယ်တရုတ်လည်းကြိုက်မှာမဟုတ်ပါဘူးအမေရိကန်လည်းမကြိုက်ပါဘူးဘာကြောင့်လဲဆိုတော့တရုတ်နဲ့ရုရှားဟာအခုလောလောဆယ်မှာအမေရိကန်ရဲ့ကြီးစွတ်မှုကိုဆန့်ကျင်ပြီးတော့ရင်းနှီးနေကြပြီမဲ့အရင်ကအစင်လာပြိုင်ဘက်တွေပါကွန်မြူနစ်နှစ်ကလည်းပဲသူတို့ပြိုင်ဘက်ပါပဲကွန်မြူနစ်ရုရှားဟာကွန်မြူနစ်တရုတ်ပြည်ကိုသူတို့နဲ့ဒန်းတူအခွင့်အရေးကမ္ဘာစစ်ခုံမှာ Ghostarin Rule ခေါ်တာပေါ့မပေးခဲ့ပါဘူးအဲဒါတရုတ်ကမော်ဇီဒွန်းကရုရှားနဲ့လမ်းခွဲခဲ့ရတာအဲ့ဒီကိစ္စလည်းအများကြီးပါပါတယ်ဆိုတော့အခုကိစ္စမှာလည်းအစ်တောင်အာရှဒေသကိုတရုတ်ကသူတို့ရဲ့ backyard သူတို့ချန်စီယိုခတ်ထားတဲ့နေရာလို့သူတို့ကစိတ်ထဲမှာယူဆထားတော့ဒီထဲမှာရုရှားကလာပြီးတော့ဝင်ရောက်ဆွဲဖက်တယ်ဆိုတာကတော့လုံးဝလက်ခံလို့မရဘူးဆိုတော့ ရုရှားကရောက်ရှိနေတဲ့ဗမာပြည်ကိုဆိုတာဗမာပြည်ကတော့ဒါကိုအတက်စရာတစ်ခုနဲ့ဖော်ပြအောင်ဖော်ပြမှာပေါ့လေဗမာဆရာနာပါနေဘက်ကတော့သို့တော်လည်းပဲကျွန်တော်တွေအတွက်ရောပြည်သက်တွေနဲ့ရောဆက်ဆက်ပြီးတော့စဉ်းစားကြည့်ဖို့လောက်ပဲဖြစ်ပါတယ်ညီကုန်းဆွေတို့မရဘူးထင်ပါတယ်ရုရှားပါလိမ့်မယ်လို့ဒီမှာ
အဲ့တော့ဒီရှမ်းမြောက်တိုက်ပွဲတွေရဲ့အလာကဘလို့ဖြစ်လာနိုင်မှာလဲ
အခုတော့မပြနိုင်ပါဘူးကျွန်တော်ထင်တယ်တနိုင်ငံလုံးမှာရှိတဲ့ဒီ PDF တွေတော်လိုင်းအင်အားစုတွေပေါ့လေနောက်တိုင်းဒေသအင်အားစုတွေ NUG ဘာညာအကုန်လုံးကစစ်ကောင်စီကိုဆန့်ကျင်နေတဲ့လူတွေကအပြန်အတက်သွားမဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်ဒီစီးရေးနိုင်ငံရေးအထူးကျွမ်းကျင်တဲ့ပညာရှင်တွေသုံးသပ်ကြတာလည်းပဲဒီလိုပဲမြန်မာနိုင်ငံရဲ့အခုတိုက်ပွဲပြည်သူစာ stalemate ဒီလိုစင်တူနာမဆိုအခြေအနေမဟုတ်တော့ဘူးဒီဘက်ကတော်လိုင်းအင်အားစုရဲ့ opposition ကိုသူနာပါသလိုအဲ့ဘက်ကအသာနေပြီဖြစ်တယ်အသာတဲ့အခြေအနေဖြစ်လာနေဆိုတော့လူတိုင်းကစီးရင်နိုင်ငံရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ကျွန်တော်ကတော့စီးရင်သမားတွေမဟုတ်တော့အဲ့ဒါကိုပဲသူတို့ရဲ့ကိုယ်ကပြီးပြောမှာဖြစ်ပါတယ်ဆိုတော့အဲ့လိုဖြစ်လာနိုင်ပါတယ်တနိုင်ငံလုံးကအင်အားစုရဲ့လိုရင်းဖြစ်လာရင်တော့
အဲ့တော့အရင်ကမေးခဲ့တဲ့မိကုန်းကိုပဲပြန်မေးရမယ်ဆိုရင်ငြိမ်းချမ်းရေးအလားရောမျှော်မှန်းနိုင်မှာမလား
ဝေးပါတယ်ဝေးပါတယ်တကယ်လို့ဒီစစ်ပွဲမှာပြတ်သွားတယ်ဆိုပါအောင်တော့နင်းကြမ်းတဲ့နိုင်ငံတိဆောက်ဖို့အတွက်အဲ့အခုတစ်ဖက်ဖက်ကိုနိုင်သွားတယ်ဆိုရင်တော့ level ဘယ်လိုလုပ်ပြီးရောသူတို့ကနှိမ့်ဆိုင်ကြမလဲတနိုင်ငံလုံးနင်းကြမ်းရေးတိဆောက်ဖို့အတွက်ဘယ်စနစ်နဲ့လုပ်ကြမလဲ federal ဘာညာပြောနေရတယ် best federal မှာလည်းပုံစံအမျိုးမျိုးရှိတယ်ဘယ်ပုံစံနဲ့သွားရမှာလဲဆိုတော့အများကြီးအစဉ်စဉ်သွားရမှာဖြစ်ပါတယ်လူလာရပြီးဆွဲကြတဲ့ဖွဲ့စည်းပုံကလေးကစပြီးတော့48မှာကျင်းသုံးလာတဲ့ဖွဲ့စည်းပုံကလေးကဒါ quasi federal အစင်းဆောင်တဲ့သဒ္ဒန်ဆောင်တဲ့ federal ပုံစံမျိုးဗမာပြည်တော်စုတစ်ခုမှဒီမှာတိုင်းပြည်တိုင်းနဲ့ပြည်တယ်ငါပြည်နယ်ငါ့ဥထားပြီးတော့လုခက်ရတာဖြစ်ပါတယ်ဆိုတော့အဲ့စနစ်ကလည်း federal လို့ပုံစံပြည်တော်စုဆိုတဲ့စကားဟာ federal ကိုဘာသာပြန်မယ်ဆိုရင်အဲ့စကားအလှဆုံးစကားပါပဲပြည်တော်စုကိုစုထားတာသိကောင်းတဲ့စကားဖြစ်တယ်ဒါမဲ့ပြည်တော်တွေကိုစုထားတဲ့သဘောနဲ့လုံးဝမဖူးခဲ့ဘူး။အဲတိုင်းရင်းသားတွေသားတွေဟာပြည်တော်အနေနဲ့လည်းရည်ရွယ်ချက်မရခဲ့ဘူးဆိုတော့တစ်ဖက်ဆောင်နေဆိုတော့အခုလည်းပဲဘယ်လိုပုံစံနဲ့သူတို့ညှိမလဲ။အဲ့လိုညှိလို့ပြည်လည်းမှုရမှသာလျှင်တကယ်စစ်မှန်တဲ့ညီညာရေးဆိုတာဖြစ်မှာပါ။ဘုံပုံရင်တော့မလွယ်သေးဘူးလို့ထင်ပါတယ်။ဒီပွဲသူတိုက်ပွဲပြပြတိတိုင်းပေါ့လေ
။ဟုတ်ကဲ့ပါ။အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင်
။ဟုတ်ပါဘူး။
ဆမ်းမြောက်တိုက်ပွဲကနေနိုင်ငံအနှံ့စစ်ကောင်စီဆန့်ကျင်တိုက်ပွဲတွေပြင်းထန်လာတာကိုဥကျော်စံသားနဲ့မမျှဇေအောင်တို့ဆွေးနွေးခဲ့တာပါမကြာခင်ဂျန်စီကဏ္ဍလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ကနေဗိုလ်ရညာစီစဉ်တွေကိုည10:00နာရီထိအခုတော့ပတ်စင်ကဏ္ဍတွေပေါ့နော်တက်ရိုက်ဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့ပတ်စင်ကဏ္ဍဂျန်စီပါလူငယ်တွေအတွက်ပါယုံကြည်မှုတည်ဆောက်ရမယ့်လူငယ်တွေအကြောင်းကိုပြောထားပါတယ်။လူငယ်ဆိုတာဘာမဆိုစွန့်စားလုတ်ကင်လူစိတ်ရှိသူတွေဖြစ်ပါတယ်။ဘယ်အရာကိုမဆိုလဲသိကျင်တတ်ချင်စိတ်နဲ့ကြိုးစားတက်ကြသူတွေပါ။ဒါကြောင့်ဒီတစ်ပတ်ဂျန်စီအစီအစဉ်မှာလူငယ်တွေသိထားသင့်တာတစ်ခုဖြစ်တဲ့စိတ်ဓာတ်ကြန့်ခိုင်မှုနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ကြမလဲဆိုတာကိုဆွေးနွေးထားပါတယ်။ lifestyle နဲ့ mindset coach တယောက်ဖြစ်တဲ့မတ်ရွှေစုလှိုင်နဲ့မခင်လေးစကားပြောထားပါတယ်ခင်ဗျာ။
မင်္ဂလာပါဂျန်စီတို့တက်ချင်ရောက်ပြီဒီတစ်ပတ်မှာတော့ဂျန်စီတွေရဲ့စိတ်ပိုင်းဆိုင်ရာကြံ့ခိုင်မှုနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတည်ဆောက်ဖို့အတွက်ဆိုရှယ်မီဒီယာမှာ lifestyle နဲ့ mindset coaching လုပ်ပေးတဲ့ page လေးဖြစ်တဲ့သူမရဲ့ပေကင်ရှင်ကိုဖိတ်ခေါ်ထားပါတယ်နားထောင်ကြည့်နော်
အလုံးမင်္ဂလာပါကျမတော့ဒီသူမကိုချင်း platform မှာပေါ့နော် social media influencer တယောက်အနေနဲ့ရော life coach တယောက်နေရောအနေနဲ့ရောလှုပ်ဆောင်နေတယ်မတ်ရွှေစုလိုင်းဖြစ်ပါတယ်ရှင
်ကဲမတ်ရွှေစုလိုင်းလေးဇွန်ပေါ်မှာရောက်နေပြီဆိုတော့ Gen Z ဆိုတာဘာလဲလို့သူမေးကြည့်လိုက်မယ်နော
် Gen Z ဟာပြက်လဲပြက်သားကြတယ်အဟုန်နဲ့ပြေးတယ်ပေါ့နော်သူတို့ဖြစ်ချင်တဲ့စိတ်လည်းတော်တော်များတယ်လုံမဲ့ကြိုင်မဲ့ချမဲ့ဆိုတဲ့စိတ်တော်တော်ရှိတယ်ပေါ့အဲ့လိုမျိုးအဟုန်နဲ့ပြေးတယ်လို့ပြောချင်တယ်ပေါ့အဟုန်နဲ့ပြေးတယ်စလာတဲ့ကအလုံစားလုံမဲ့ဆိုတဲ့ကကိုယ်ပိုင်လုပ်ငန်းပဲလုပ်မယ်ဘယ်သူစီမှမလုပ်မလို့အဲ့ဒါမျိုးစားနိုင်ငံခြားထွက်မယ်ထွက်ချပလိုက်မယ်အဲ့လိုမျိုးကများတယ်ပေါ့နော်ဘယ်လိုလုပ်ရမလဲပြောတာပြောလိုက်အဲ့ဒီဟာကိုသူလုပ်မယ်အဲ့ဒါမျိုးပေါ့တအားလဲ ambitious ဖြစ်ကြတယ်လို့မြင်တယ်အဲ့ဒါကျွန်မ page ကပြောတာလဲပါသလိုကျွန်မရဲ့ပတ်ဝန်းကျင်မှာလဲ Gen Z လေးအများကြီးရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကတအား ambitious ဖြစ်ကြတယ်လဲတွေ့ရတကယ်ဆိုသူတို့ရောက်နေတဲ့နေရာကြီးလဲတော်တော်ရောက်နေပြီးနေရင်တော့မှဒီထပ်ပို့ပြီးတော့တေးကြတာကိုလိုချင်တဲ့ဆလောင်ကြရတယ်ပေါ့နော်ဆိုတော့ဒါဟာကျမ Gen Z တွေစီကနေလေ့လာမိတာဖြစ်တယ်သူတို့ကပြောရဲဆိုရဲကြတယ်နော်ဟိုကျမတို့ဒီမြန်မာတွေမှာအရင်တော့ကကြတော့အဲ့လိုမျိုးမပြောရဲမဆိုရဲဘူးဆိုတော့ဟာတခုပေါ့နော် stereotype တခုရှိခဲ့ပြင်မယ်အခုကျတော့ဒီ Gen Z တွေကိုကျမကြည့်လိုက်ရင်သူတို့တအားပြောရဲဆိုရဲကြတယ်မကြောက်တတ်ဘူးပေါ့နော်သူတို့မှာ sense of risk ပေါ့ဆိုတော့ sense of fear လို့ခေါ်တော့ဗောတဲ့အကြောက်မရှိဘူးလို့ကျမမြင်တယ်ပေါ့နော်ဘယ်မှာပဲဖြစ်ဖြစ် Gen Z တွေစီမှာတွေ့ရတဲ့ quality တခုကအဲ့ဒါဖြစ်တယ်ဆိုတော့ကောင်းတဲ့ quality တခုပါပေါ့နော်
ဒီလောက်အရှင်ပြင်းပြင်းနဲ့သွားတာတော့မှတခါတလေမှလမ်းပျောက်သွားတဲ့ခါတွေရှိတယ်နော်အဲ့တော့ဒီလိုလမ်းပျောက်သွားတဲ့အချိန်တွေမှာဘယ်လိုလုပ်သင့်လဲမြည်ကြည့်မယ
်အဲ့ဒီစိတ်အဟုန်ကိုနောက်ကလိုက်ထိန်းပေးမယ်တရားလေးလည်းနည်းနည်းလို့ရလို့ကျမပြောချင်ပါတယ်ဘာကြောင့်လဲဆိုတော့စိတ်ကအရှိန်နဲ့ပြေးရဲပေါ့နော်ဒါကိုနောက်ကနေပြီးတော့လိုက်ပြီးတော့သူကတရားလို့ပြောလိုက်လို့ရှိရင်သူတို့ကဒါဟိုလူကြီးစကားပြောရဲဆိုတာမျိုးဖြစ်သွားမယ်ပေါ့ဒါပေမဲ့တကယ်တမ်းကျတော့ Gen Z တွေမှာလည်းသူတို့နဲ့လိုက်ဖက်တဲ့စိတ်ရဲ့တရားလေးလည်းနည်းနည်းစောင့်ဖို့လိုတယ်လို့ပြောချင်တယ်အဲ့လိုမျိုးမဆောင်တဲ့အခါကျတော့ဒီတရားဟိုစိတ်တရားပေါ့နော်စိတ်ရဲ့အထင်းလေးပေါ့အဲ့လိုမျိုးရှိတဲ့အခါကျတော့မှဟိုပြေးတဲ့အခါလေပေါ့နော်အဟုန်နဲ့ပြေးတယ်အတက်ကလေးရှိတဲ့အခါလေဒီအတက်ကိုရေရှည်ဖြစ်အောင် sustainable ဖြစ်အောင်ထိန်းနိုင်မယ်အဲအဲ့လိုမျိုးပဲကြာရင်လည်းအကြသက်သာမယ်နော်ကြာတဲ့အခါကြာလို့ရှိရင်လည်းဟိုဒီအကြနေပြီးတော့ပြန်ထနိုင်အောင်ပြီးတော့ယုံထွက်နိုင်အောင်အတွက်ကိုဒီစိတ်ကိုတရားစောင့်တဲ့ဥစ္စာလည်းကုပေးတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုဒီလမ်းပြောက်တယ်ဆိုတဲ့ဟာတွေပြောတဲ့ဟာတွေရှိတယ်နောက်တစ်ခုကတစ်ခုခုပြဿနာဖြစ်ရင်တစ်ခုခုနဲ့တက်သွားလို့ရှိရင်အဟောင်းနဲ့တော့ပြေးရမှန်းလေတနည်းအားဖြင့်မှာကိစ္စတစ်ခုခုနဲ့တက်သွားရင်အဲ့တက်သွားတဲ့နေရာကနေပြီးတော့တော်တော်နဲ့ပြန်ပြီးတော့မထွက်နိုင်ပဲနဲ့အဲ့ထဲမှာလဲနေတတ်တယ်ပေါ့နော်ဆိုတော့ဒါတွေဟာစိတ်ကိုတရားစောင့်လို့ရှိရင်ဟိုတိုက်ရင်လည်းအထင်းလို့ရတယ်လို့ကြာရင်လည်းအကြသက်သာတယ်ဆိုတော့ဒါလေးတစ်ခုပြောချင်ပါတယ်ရှင်
ခုကလေးမရွှေစုလိုက် Gen Z တွေအတွက်အရေးကြီးတာလေးပေါ့နော် introvert ပဲဖြစ်စေ extrovert ပဲဖြစ်စေပေါ့နော်ကိုကိုကိုယုံကြည်မှုရအောင်ဘယ်လိုတည်ဆောက်သင့်တယ်လို့ထင်လဲ
လူတိုင်းကအများသောအားဖြင့်တော့ 100% introvert 100% extrovert ဆိုတာမျိုးတော့မရှိပါဘူး။ဟာ introvert တယောက်ကို extrovert ဖြစ်အောင်လုပ်ပါလား extrovert တယောက်ကို introvert ဖြစ်အောင်လုပ်ပါလားလို့ဘယ်တော့မှမတိုက်တွန်းပါဘူး။ဆိုတော့အများအားကိုယ့်အနေကိုကိုယ့်အရှိလေးအတိုင်းပဲနေဖို့အတွက်ကိုတိုက်တွန်းနေသူဖြစ်ပါတယ်။အဲတခုပဲကိုယ့်ရဲ့အလုပ်အကိုင်ကတောင်းဆိုတဲ့တချို့ skill တွေရပါဘူးเนาะကိုယ်မှာလက်ရှိရှိနေတဲ့ပုံစံကို personal ဒါရီယာ personality trait တွေပေါ့เนาะဆိုတော့ကို personality ကိုနည်းနည်းညှိပေးဖို့လိုတယ်ဆိုလို့ရှင်တော့ skill တစ်ခုအနေနဲ့တချို့နေရာလေးကို develop လုပ်လို့ရတာရှိတယ်ဥပမာဆိုရင်ကျမက introvert original ပေါ့မူလအဖြစ်ကျမကintrovert ပါသို့တော့အလုပ်လုပ်တဲ့အချိန်မှာကိုက marketing ကိုရွေးချယ်ရွေးချယ်တဲ့အခါကျတော့သူက marketing and communication အရင်များတယ်လေအဲ့လိုများတဲ့ခါကျတော့ကိုယ်အလုပ်ထဲမှာနေပြီးတော့လိုအပ်တဲ့အတွက်ကြောင့်မလို့ဟို outgoing ဖြစ်အောင်လူတွေနဲ့စကားပြောတတ်အောင်ဒါမျိုးတွေကိုဟိုတင်ယူတဲ့အခါကိုကနည်းနည်း extrovert ဖြစ်သွားတယ်ပေါ့ဒါပေမဲ့ဒါကကျမ introvert ဖြစ်နေခြင်းကိုကောင်းမယူလို့ချိန်ယူတာမဟုတ်ဘူး။ကျမရွေးလိုက်တဲ့ profession က marketing ဖြစ်တယ်လို့ချိန်ယူတာ။အဲ့လိုလုပ်ဖို့မလိုဘူးဆိုရင်လည်းမချိန်လို့ရတယ်။ဒီနှစ်ခုနှစ်မျိုးလုံးမှာသူ့အနေနဲ့သူ quality တွေရှိတယ်။ extrovert မှာလည်း extrovert quality နဲ့ introvert မှာလည်း introvert quality ရှိတယ်။ချိန်လိုက်စရာမလိုဘူးလို့ပြောချင်တယ်ပေါ့နော်။ကိုရင်းရှည်လိုက်နာနိုင်တဲ့ကိုရဲ့ customize personality လေးကိုပဲတိဖို့နဲ့တိဆောက်ဖို့ပြောချင်ပါတယ်ပြီးတော့ဒါရေရှည်လဲကိုတကယ် commitment ပေးနိုင်တဲ့ဟာဖြစ်ရမယ်ပေါ့နော်အော်ကျွန်မဆိုလို့ရှင်လဲဒါ online မှာတမျိုးပြောပြီးအပြင်မှာတမျိုးလုပ်တာမျိုးမလုပ်ဘူးပေါ့ဆိုတော့ဒါဆိုရင်ဒီ personality ကကိုအမြဲ consistently အမြဲတောက်လျှောက်သွားနိုင်တဲ့ဟာဆိုလို့ရှင်ဒါလေးကိုပဲတိဆောက်ဖို့အတွက်ပြောချင်ပါတယ်ဟုတ်ဒါကိုလဲ confidence ပို့ပြီးတော့ရှိစေမယ်ပေါ့နော်ဟုတ်လုပ်ယူထားတဲ့ဟာမဟုတ်ဘူးဆိုတော့လေ
self confidence လို့ခေါ်တဲ့ကိုကိုကိုယုံကြည်မှုဟာတိတ်ရေးကြည့်တယ်နော်ဒီတစ်ပတ်တော့ဒီလောက်ပဲရှင်းတစ်ပတ်မှာလဲ Gen Z တွေနဲ့အမြဲတွန်တွဲနေတဲ့အကြောင်းအရာလေးတခုကိုသူမနဲ့ဆက်ပြောမယ်ဆက်ဆက်ဆောင်ကြည့်နော်တတ
အနာဂတ်လူငယ်တွေစိတ်သက်ကြန့်ခိုင်ဖို့ကိုယ့်ကိုယ်ကိုယုံကြည်မှုတည်ဆောက်ရေး ဂျန်စီကဏ္ဍမှာမခင်လေးပြောပြခဲ့တာပါ VOA American တန်ရဲ့ဘူရူညာအစီအစဉ်လေးဆက်ပြောပြနေပါတယ်အခုတော့ကိုရန်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါ American ကနေဒါနဲ့ Mexico နိုင်ငံတို့သုံးနိုင်ငံပူးတွဲကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲတွေကိုလက်ခံကျင်းပမဲ့မြို့16မြို့ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကရွေးချယ်ထားပြီးပါပြီဒီအထက်မှာအဓိကကြတဲ့မြို့တွေအတော်များများပါပေမဲ့ Washington DC မြို့တော့မပါခဲ့ပါဘူးဒီအားနဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေကိုကိုရန်နိုင်တင်ပြပေးပါအောင်ခင်ဗျာ
အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲအတွက်ကျင်းပမယ်မြို့တွေကိုရွေးချယ်လိုက်ပါပြီ။ဒီလိုကမ္ဘာဘောလုံးဖွဲ့ချုပ်က2026ကမ္ဘာဖလားဘောလုံးပွဲအတွက်အဲ့ဒီသုံးနိုင်ငံကမြို့ကြီး16မြို့ကိုရွေးချယ်လိုက်တာပါ။စုစုပေါင်းမြို့22မြို့ကကမ္ဘာဖလားကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အမေရိကန်က17မြို့မက္ကဆီကိုက3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်။အမေရိကန်မှာတော့ LA, San Francisco, Seattle, Kansas City,Dallas, Houston, Atlanta, Boston, Miami, New York, New Jersey နဲ့ Philadelphia မြို့တွေမှာကစားမှာဖြစ်ပြီးတော့ Mexico မှာတော့ Mexico City, Guadalajara, Monterrey မြို့နဲ့ Canada ဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာကစားမှာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့အဲ့ဒီမြို့တွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
်။ The most competitive process everfor the FIFA World Cup and of course congratulate the 16 cities I mean we'll have the world coming here
Kabbalah Bolong Pwe atwet ka do da ga pyan sai mu a mya song long ngan sin phit pi a ywe khan ya de myo atwet goun yu ba de ta kabbalong ga di ko la ja ma phit pi do a yan ko sait lout sha sia kaung de pwe phit ma ba chanaw byo de lo ba be da ga kabbalah paw ma di de khan na song pwe phit ma ba
ဒီလိုမျိုးစီနဲ့အလီစတဲ့အရွေးခံရတဲ့မျိုးတွေကမျိုးကန်ဒီနဲ့တာဝန်ရှိသူတွေကတော့ကမ္ဘာဖလားကိုသူတို့မျိုးမှာချင်းပါမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ်။မျိုးစီပြည်နယ်အုပ်ချုပ်ရေးမှူးဖဲမာဖီကတော
့ In as much as we want the early games there's one game we want. We want the last game.
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်တဲ့လောက်ကစားစေချင်တယ်လို့လူချင်းဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်။နောက်ဆုံး final ပါကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ Met Life ဖွင့်ကြီးမှာကင်မြောက်စေချင်ပါတယ်ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲနယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့ Ellis Jones ရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစစ်မြစ်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူး
ယင်းခါရမျိုးတွေကတော့ Washington DC, Baltimore, Denver, Nashville, Cincinnati, Orlando နဲ့ Canada က Edmonton မျိုးတွေပဲဖြစ်ပါတယ်။အဲဒီမှာ American ရဲ့မျိုးတော် Washington DC ယွေးမခါရတဲ့အပေါ်မှာအတော်များများကတော့အံ့အားသင့်နေကြပြီးတော့မျိုးတော်ဖြစ်တဲ့ Washington DC ကိုယွေးချယ်သင့်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မျိုးတွေထဲမှာ Washington ကိုယွေးမခါရတဲ့နဲ့ပတ်သက်ပြီးတော့ Washington DC မျိုးတော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူစဉ်ကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲမသွားတဲ့မလာတဲ့ဆိုတော့ကျွန်တော်တို့ TV ကကြည့်ရတယ်အခုချိန်တော့ကျွန်တော်တို့2026လုံးမယ်ဆိုတော့ပြီးတော့အာဝန်တန်တော့အမေရိကန်နိုင်ငံနဲ့ပါတယ်တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူးဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်ဒါကြောင့်မို့ဒီတစ်ခေါက်တော့အဲ့နေရာမှာရောက်ရောက်ရောက်တဲ့နေရာမှာတွတ်ကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်။ကိုတည်တဲ့လောက်ကတော့ကျွန်တော်တို့တည်တဲ့လောက်ကတော့နယူးယောက်တို့ဖီလာဒဲဖီးယားတို့ပါတယ်။ဖီလာဒဲဖီးယားဆိုလဲတွားရင်နှစ်နိုင်လောက်ပဲကြာတယ်နယူးယောက်ကလည်းတွားရင်လေးနိုင်လောက်ပဲကြာတယ်။အဲ့ဒါကိုတွေ့တော့ဒီတစ်ခေါက်တော့တွတ်ကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာ။ဒါပဲဖြစ်စီကျင်တာပါဗျာ။ Washington DC မှာဖြစ်စီကျင်တာပါဗျာ။ Washington မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့တွတ်ကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာ။အဲ့ဒါလိုမျိုးခံစားရပါတယ်ခင်ဗျာ
။ Washington DC မှာဘာကြောင့်ဖြစ်ပါတယ်လို့မြင်လဲ။
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှလာပြီးတော့ဖြစ်စီကျင်တာကျွန်တော်လည်းဒီစီမှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမြို့တော်မှာလောက်ရင်တော့ကျွန်တော်တို့ကဒီမြို့မှာနေတဲ့အတွက်ဖြစ်စီကျင်တဲ့ဆန္ဒပါဒါပေမဲ့လည်းဒီပြင် state တွေမှာလောက်လေကျွန်တော်တို့ကသွားကြည့်ဖို့တော့စိတ်ကူးထားပြီးသားပါဆုံနဲ့ဆုံဖြတ်ထားပြီးသားပါခင်ဗျာ
Washington DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Baltimore မြို့နဲ့ပေါင်းပြီးတော့ကျင်းပဖို့ချိုးပန်းခဲ့တာပါအဘွားကိုစလီကဘာဖလားမာတုံးကတော့ဝါရှင်တန်က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီတစ်ချိန်မှာတော့ Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ခွင့်ကြီးမှာကစားဖို့အဆိုပြုခဲ့တာပါအ
ဒါပေမဲ့ Fedex Queen ဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးခွင်းကလည်းလူ1000ပဲဆန့်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲကြပါတယ် Baltimore မြို့ကအသစ်ပြန်လည်မွမ်းမံတီးဆောက်ထားတဲ့ MND ဘန်ရဲ့ဘောလုံးခွင်းမှာပွဲကိုကစားပြီးတော့ Washington ကမြို့သားရေမြေနဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှမျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်အောက်သာဝေဖန်သူတွေနဲ့30သူတွေကတော့ Washington တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသပ်ကြပါတယ်အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတစ်ချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝမ်းကမြို့ကြီး6မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး6မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပြီးမယ်လဲဖွင့်ပွဲနဲ့နောက်ဆုံး final ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့ Mr. Infantino ကပြောပါတယ်ဒါပြင် Mr. Infantino ကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် And at the same time let me share a secret with you two guys and everyone here by 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှော့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိတ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရဲပါတယ
်2026ကမ္ဘာဖလားဘောလုံးပွဲကတော့သုံးနိုင်ငံပူးတွဲပြီးအရှင်ဖြစ်ကျင်းပမယ်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ်ပထမဆုံးကမ္ဘာဖလားနဲ့ဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်ဒီကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်မြို့တော် Washington DC မှာပါခဲ့တာကိုသုံးသပ်ခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA ရဲ့ဗိုလ်ဒုညအစီအစဉ်လေးအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမက်ခင်လေးပြောပြပေးပါဦးခင်ဗျာ
ဒီစစ်သွေးကြွအုပ်စုကိုပြင့်မဲ့ထားပြီးလေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကိုလုပ်နေစင်ပါပဲ။ဟာမတ်စ်ကထိတ်တန့်လက်နက်ထုတ်လုပ်သူတို့ကိုအစ္စရေးစစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့ဒီနေ့ပဲပြောပါရယ်။စစ်စီရေးအတွင်းပါလက်စတိုင်းအရက်သားအများအပြားဟာဂါဇာကမ်းမြောင်တောင်ပတ်ပိုင်းကိုထွက်ပြေးလာကြတယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောသလိုနောက်ပိုင်းရောက်လာတဲ့သူတွေကိုနေရာချထားဖို့အတွက်အခက်အခဲတွေလည်းရှိနေတယ်လို့ကုလသမဂ္ဂကပြောပါရယ်။လူသားချင်းစာနာထောက်ထားမှုညှိနှိုင်းဆိုင်ရာကုလသမဂ္ဂယုံကတော့အင်္ဂါနေ့ကခံမှန်းကြီးလူပေါင်း 15,000 လောက်ထွက်ပြေးခဲ့ရပြီးယခင်နေ့တွေကထက်3ဆပိုများတယ်လို့ပြောပါရယ်ရှင်။အမေရိကန်အစိုးရရဲ့ကာလာဒိုအစိုးရရန်ပုံငွေဥပဒေကြမ်းဟာနိုဝင်ဘာလ18ရက်မတိုင်ခင်မှာတက်တန်းကုန်မှာဖြစ်ပေမဲ့အစ္စရေးကိုအမေရိကန်အကူအညီပေးရေးနဲ့လုံခြုံရေးကိစ္စရပ်တွေမှာဒေါ်လာဘီလီယံပေါင်းများစွာသုံးစွဲခွင့်သဘောတူညီမှုတွေရဖို့ကတော့နောက်နှေးလျက်ရှိနေပါတယ်။တလကျော်ကြာမြင့်နေပြီဖြစ်တဲ့အစ္စရေးဟာမတ်စ်ပွဲမှာအစ္စရေးဘက်ကအကူအညီပေးရေးတွေအတွက်ဒီမိုကရက်ရောရီပပ်ဘလစ်ကန်တွေကပါသဘောတူထားပေမဲ့လက်တွေမှာအကူအညီပေးရေးကိစ္စတွေကရှေ့ဆက်မရဖြစ်နေတာပါ။အရင်ဘက်ကရီပပ်ဘလစ်ကန်အများစုရှိတဲ့အောက်လွှတ်တော်ကအစ္စရေးရဲ့လေချောင်းနဲ့ဒုံးကြီးကာကွယ်စနစ်တွေအတွက်ရန်ပုံငွေဒေါ်လာ 13.6 ဘီလီယံပေးဖို့ဥပဒေကြမ်းကိုခွင့်ပြုထားပေမဲ့ဒီမိုကရက်အများစုရှိတဲ့စီနေလွှတ်တော်ကသဘောမတူတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးက G7 စီးပွားရေးအင်အားကြီး9နိုင်ငံအနေနဲ့အစ္စရေးဟာမတ်စ်အပေါ်ဘုံရက်တိချက်ထုတ်လိုက်တယ်လို့ဆိုပါတယ်။နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကထိတ်တန့်တန်တမန်တွေအစ္စရေးရဲ့ဟာမတ်စ်စစ်ပွဲအပေါ်ရက်တိချက်သဘောထားတရက်ကိုဒီနေ့မှပဲတညစ်တညွတ်ထဲထုတ်ပြန်လိုက်တာပါ။ဟာမတ်စ်အပေါ်အပြစ်တင်ရှုတ်ချပြီးအစ္စရေးရဲ့ခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံခဲ့ကြပါတယ်။ဂါဇာဒေသကအရက်သားတွေအတွက်လည်းအကူအညီကိုအမြန်ဆုံးပေးအောင်လို့အပြစ်ခတ်ရက်စဲဖို့သဘောတူခဲ့ကြပါရှင်
ကျေးဇူးပါမက်ခင်လေးရေ VO ရဲ့ဗိုလ်ဒုညအစီအစဉ်တွေကတော့ဒီမှာပဲပြီးသွားပါပြီဒီညထုတ်လို့ရင်မှုကကိုစံကျော်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Best နဲ့ Cider Hamdon တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်အားပေးကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.